Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်မတ်လ10ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်အောင်ပါဒီကနေ့ညရဲ့သတင်းတွေကိုမဲအေးတန်နာကျော်နဲ့အတူကြီးညာပေးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တိုးစီးချက်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက် EU ဥရောပသမ္မတခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ထိုင်းနိုင်ငံမှာအာဏာသိမ်းစစ်အစိုးရကိုကျောင်းသားတွေဥဆောင်ပြီးတော့ဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းမှာပြန်လည်ထူထောင်ရေးနဲ့နေရက်ကနေတင်းချောင်သွားသူတွေနေရက်ပြန်လည်ချထားရေးပုံမှန်လုပ်ငန်းခွင်အတွင်းမှာပြန်လည်လည်ပတ်နိုင်ရေးအတွက်အစိုးရတာဝန်ရှိတဲ့သူတွေဘက်ကဘာတွေလှုပ်ဆောင်ပေးသင့်ပါသလဲ
ကျန်တဲ့ဒုစရိုက်ကိုလုပ်တဲ့အခါမှာအတိအကျတော့ဒီလိုနဲ့ဆောက်နေတဲ့အတွက်အတမိုးဝါကြောင့်အလုပ်တွေပေါ်ဆောင်ပေးရမယ်။ဒီကနေ့ကျွန်တော်စိုက်ကျူရီမွေးမြူရေးပေါ်ပါတာမျိုးတွေအ
လုပ်ကမန်မျိုးသားတိုးတက်ရေးပါတီကဗဟိုကော်မတီဝင်ပြောဆိုသွားတာပါ။နောက်ပိုင်းမှာသတင်းအပြည့်စုံနားဆင်ရပါမယ်။နောက်ငိမ့်စုစည်းလို့နာမည်ကြီးနေတဲ့ငိမ့်ညမ်းစွာစုဝေးခြင်းနဲ့ငိမ့်ညမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုဒီကန့်ကွက်မှုတွေကြားကပဲအမျိုးသားလွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းသတင်းနောက်မဆုအစီအစဉ်နဲ့အတူမြန်မာနိုင်ငံကအဖိုးတန်ကြောင်းမြတ်တွေကိုနိုင်ငံကဈေးကွက်ဝင်ရောင်းချနိုင်မယ်ဆိုရင်နိုင်ငံစီးပွားရေးအတွက်အထောက်အကူဖြစ်နိုင်မယ်ဆိုပြီးကြောက်မြတ်ပညာရှင်တွေအကြံပြုတဲ့အကြောင်းမြန်မာတခွင်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းမှာတော့စနေညတည်းလေးလိုက်အစီအစဉ်တင်ဆက်ပေးမှာပါ။ခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးသနာကျော်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ဖို့တန်တမန်ရေးနီလန်ရဂျိုးပန်းတဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မျက်နှာချင်းဆိုင်တွေ့ဆုံမှုသဘောတူလိုက်တာအပေါ်ဝေဖန်နေကြပါရယ်။ပြင်ဆင်ချင်းသိမရပဲကင်ဂျွန်အွန်းနဲ့မေလမှာတွေ့ဆုံမှုသဘောတူလိုက်တာနဲ့ပတ်သက်လို့ဆိုရင်ကြောင့်သမ္မတဥပမာအစိုးရရဲ့ဒီလက်နက်ထိန်းချုပ်ရေးနဲ့မပြန့်ပွားရေးအထူးအကြံပေးရောဘတ်အင်ဟောင်းကပြောဆိုလိုက်တယ်လို့ထရမ့်အနေနဲ့မြောက်ကိုရီးယားရဲ့ထောင်ချုပ်ထဲဝင်သွားမှဆိုရင်မိကြောင်ထောက်ပြသူတွေလည်းရှိပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားပေါ်ဘလို့မှအလျော့ပေးလိုက်လို့ရာမျိုးလုံးမှမဟုတ်တယ်လို့သူတို့ပြောနေတဲ့စကားတွေနဲ့အညီလက်တွေ့လှုပ်ဆောင်ပြပြီးမှသာတွေ့ဆုံမယ်လို့အင်ဂျီရောပြောခွင့်ရဆရာဟက်ကပီဆန်ဒါစ်ကတောက်ကြနေမှသတင်းတော်တွေကိုပြောပါတယ်။ထရမ့်အစိုးရကအမြင့်မားဆုံးဖိအားပေးတာကြောင့်မြောက်ကိုရီးယားဟာချိနေတဲ့အနေအထားရောက်လာပြီလို့လည်းဆိုပါတယ်။နျူကလ িয়ার နဲ့ပယ်ရင်တက်ဒုံးကျည်စမ်းသပ်တာတွေရပ်ဆိုင်ထားမယ်လို့ကိုရီးယားနဲ့နိုင်ငံခြားထိပ်သီးအစည်းအဝေးဘဝအတွင်းမြောက်ကိုရီးယားကကတိပြုခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောထားပါဗျာခင်ဗျာ
အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ပန်ကြားထားတယ်လို့မျိုးဒီနှစ်နှောင်းပိုင်းစီရေးပြအခမ်းအနားတစ်ခုကျင်းပဖို့အတွက်စစ်တပ်ကပြင်ဆင်နေပြီဖြစ်ကြောင်းဘက်ဒဂရွန်စစ်ဌာနချုပ်ကတောက်ကြနေမှာကြေညာလိုက်ပြီးတော့ဝါရှင်တန်မြို့တော်လမ်းတွေကိုထိခိုက်စေနိုင်တဲ့တန်ချက်ကအမြောက်ကားတွေကိုတော့အဲ့ဒီစီရေးပြအခမ်းအနားမှာမထည့်ဖို့ပြောထားပါတယ်အိမ်မြော်ကနေပြီးတော့အမေရိကန်လွှတ်တော်ကက်ပီတယ်အဆောက်အုံစီကိုချီတက်မဲ့စီရေးပြအခမ်းအနားဟာလွတ်လပ်မှုရဲ့တန်မှုကိုမိမောင်းထုတ်ပြမှာဖြစ်လို့လေဒီပန်နဂွန်ကပြောပါရည်စစ်ပြန်စစ်မှုတန်းဟောင်းများနေ့နိုဝင်ဘာလ17ရက်နေ့မှာစီးရီးပြခန်းနာဝါရှင်တန်မြို့တော်မှာကျင်းပလို့ရမလားဆိုပြီးတော့သမ္မတထရမ့်ကစစ်တပ်ကိုမေးထားခဲ့တာဖြစ်ပါရည်ဒီစီးရီးပြချီတက်မှုဟာတမိုင်းတခြားအမေရိကန်စစ်မှုတန်းဟောင်းတွေရဲ့ပေးဆက်မှုတွေကိုအဓိကမိမောင်းထုတ်ပြသတဲ့နယ်လို့လည်းညွှန်ကြားချက်မှာပြောထားပါရည်အမေရိကန်ပြည်အောင်စုမှာကအခုလိုမျိုးစီရေးပြခန်းနာမျိုးတွေလောက်တာတိတ်ကိုရှားပါတယ်1992ခုနှစ်မှာပင်လယ်ကွေ့စစ်ပွဲအတွင်းကူဝိတ်နိုင်ငံကနေပြီးတော့ဆက်တမ်းမှုစင်းရဲ့အီရတ်တပ်ဖွဲ့တွေကိုမောင်းထုတ်ပစ်နိုင်ခဲ့တော့ကတခါဝါရှင်တန်မြို့တော်မှာစစ်သားတွေအခုလိုမျိုးပဲချီတက်ပြီးတော့လမ်းလျှောက်ခဲ့ကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တိုးစီးချက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက် EU ဥရောပသမဂ္ဂနဲ့ဂျပန်ကုန်သွယ်ရေးထိပ်တန်းခေါင်းဆောင်တွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးအခွန်စနစ်တစ်ကြောင်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမလားဆိုပြီးတော့ဆွေးနွေးနေကြချိန်မှာပဲ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဆီဆီလီယာမဲလ်စထရောမယမ်နဲ့ဂျပန်ကုန်သွယ်ရေးစီးပွားရေးနဲ့စစ်မှုလုပ်ငန်းများဆိုင်ရာဝန်ကြီးဟီရိုရှိကစီကိုရိုဒီကနေ့တွေ့ဆုံနေကြတာပါ။အမေရိကန်အနေနဲ့သွင်းကုန်အခွန်တိုးစီးချက်ဖို့ဆုံးဖြတ်ခဲ့ပေမဲ့လည်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုချင်းချက်အနေနဲ့ကင်းလွတ်ခွင့်ပေးထားတယ်လို့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအနေနဲ့လည်းအဲ့လိုအခွင့်အရေးမျိုးရလာမလားဆိုတာကို EU ဘက်ကရှင်းရှင်းလင်းလင်းသိကျင်နေတာပါ။ဒ တကယ်လို့သာအဲ့ဒီလိုအခွင့်အရေးမျိုးမရဘူးဆိုရင်တော့အမေရိကန်တွေရဲ့သွင်းကုန်အပေါ်လဲလက်တုံပြန်ခွန်တိုးကောက်ဖို့အမေရိကန်ကနေဒီ EU ကိုတင်ပို့နေတဲ့လိမ္မော်ရည်ဝီစကီအသီးနှံစတာတွေပါဝင်တဲ့စရင်ကိုအစင်နဲ့ပြုစုထားပြီးဖြစ်ကြောင်းလဲဆိုပါတယ်အမေရိကန်ရဲ့ကုန်သွယ်ဘက်နိုင်ငံတွေကတော့အခုလိုအခွန်တိုးစည်းချက်ကောက်ခံဖို့ဆောင်ရွက်ချက်ကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်လို့အဓိကပြစ်မှတ်ဖြစ်တဲ့တရုတ်နိုင်ငံထက်အမေရိကန်ရဲ့မဟာမိတ်တွေအပေါ်ကိုသာပိုအထိနာစေလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါတယ်လွန်ခဲ့တဲ့ကြာသပတေးကစရင်ဒီ15ရက်အကြာမှာအမေရိကန်ကိုတင်ပို့နေတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်ခံမဲ့အစီအစဉ်စတင်တက်ဝင်မှာပါခင်ဗျာ
Afghanistan နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်နေမျိုးတစ်ခုမှာတောက်ကြနေကအတေကန်ဘုံခွဲတိုက်ခိုက်ခဲ့လို့လူ9ဦးမကသေဆုံးသွားတယ်လို့အရာရှိတွေကပြောပါတယ်။ဆူနီမွတ်စလင်အများစုနေထိုင်တဲ့ Afghanistan နိုင်ငံမှာ IS Islamic စစ်သေးကြောအဖွဲ့ကခိုင်ခနကွဲပြားတိုက်ခိုက်မှုတွေဖြစ်ပွားအောင်လှုံ့ဆော်နေပြီးတော့အခုတိုက်ခိုက်မှုကိုလည်း IS နဲ့ဆက်ဆက်တဲ့နိုင်ငံတွင်းအဖွဲ့အစည်းတစ်ခုကလှုံ့ဆော်တာလို့ site ထောက်လှမ်းရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုကသတင်းနှစ်ပတ်အတွင်းမှာ3ချိန်မြောက်ဖြစ်ပွားတာပါ။နိုင်ငံရဲ့ထိတ်တန်းနိုင်ငံရေးခေါင်းဆောင်တချို့ပါတက်ရောက်တဲ့ဒီအောက်မေ့ပွဲအခမ်းအနားတစ်ခုနားမှာဒီတက်ခိုက်မှုဖြစ်တာပါဒီနေ့2018ခုနှစ်ရောက်ပြီးတော့မှဒီလိုမျိုးရှီယာမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့ပထမဦးဆုံးချိန်ကြီးကြီးကျယ်ကျယ်ဖြစ်ပွားတဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်နောက်ထပ်တီးခြားတိုက်ခိုက်မှုတစ်ခုမှာတော့မြောက်ပိုင်းကတက်ခါပြည်နယ်မှာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုစောင့်ကြပ်တဲ့ကင်းစခန်းကိုတာလီဘန်စစ်ဆေးကြွားတွေကဝင်ရောက်စီးနင်းခဲ့ပါတယ်ရဲတပ်ဖွဲ့ဝင်10ဦးနဲ့စစ်သား5ဦးတို့တေဆုံးပြီးတော့လူ10ခန်းလည်းဒဏ်ရာရရှိသွားခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညနောက်ဆုံးရနိုင်ငံတကာသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ထိုင်းစစ်ဆိုရအနေနဲ့ဒီနေ့အတွင်းရွေးကောက်ပွဲကျင်းပပေးဖို့ဗန်ကောက်မြို့မှာလူ300လောက်ဒီကနေ့ဆန္ဒပြကြပါတယ်ရွေးကောက်ပွဲကျင်းပပေးမယ်လို့ဆိုရကအရင်ကအချင်းချင်းကြီးတွေပေးခဲ့တယ်လို့အခုနောက်ဆုံးမှလည်းဒီနေ့နိုဝင်ဘာမှာကျင်းပပေးမယ်လို့ပြောထားပေမဲ့ထပ်မံရွှေ့ဆိုင်းတာကြောင့်ဗန်ကောက်မြို့ကတက္ကသိုလ်ကျောင်းဝင်းအတွင်းဆန္ဒပြခဲ့ကြတာပါ2014ခုနှစ်ကဒီမိုကရေစီအစိုးရစီကနေအာဏာသိမ်းခဲ့တဲ့ဝန်ကြီးချုပ်ပရယုတ်ချန်ဟိုချာဟာအကြောင်းမျိုးစုံပြပြီးတော့ရွေးကောက်ပွဲကျင်းပဖို့ရက်ကိုတဖြည်းဖြည်းရွှေ့ဆိုင်းလာခဲ့ပါတယ်လွန်ခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုကိုသူအလဲသွားရောက်ပြီးတဲ့နောက် 2018 နိုဝင်ဘာမှာရွေးကောက်ပွဲကျင်းပပေးမယ်လို့ပြောပေမဲ့မကြသေးခင်ကဒီ2019 February မတိုင်ခင်မှာဒီရွေးကောက်ပွဲပြီးဆုံးမှာမဟုတ်ဘူးဆိုပြီးပရယုတ်ကပြောဆိုပြန်ပါတယ်ဆီယနာသိန်းတာ၄နှစ်ပြည့်တော့မဲ့အချိန်မှာစစ်ဘိုလ်ချုပ်တွေကနေအစိုးရဝန်ကြီးတွေဖြစ်လာတဲ့ထိုင်းစစ်အစိုးရကိုအခုရွေးကောက်ပွဲရှေ့ဆိုင်တာနဲ့ပတ်သက်ပြီးတော့လူလူအကြမကျေနပ်မှုတွေလည်းပိုးပြီးတော့ကြီးထွားလာပါတယ်ဒီကနေ့ဆန္ဒပြပွဲကိုကျောင်းသားတွေကစီစဉ်ကျင်းပတာဖြစ်ပြီးလူအရေအတွက်သိပ်မများလာပေမဲ့လည်းနိုင်ငံရေးရည်ရွယ်ချက်နဲ့လူ၅ဦးထက်ပိုမဆုရဘူးဆိုတဲ့စစ်ဆိုးရရဲ့အမိန့်ကိုရှာစားပါပါစိန်ခေါ်အန်တုလိုက်တာလည်းဖြစ်ပါတယ်ဆန္ဒပြပွဲကိုလူညုံရင်းရဲတွေကစောင့်ကြည့်နေခဲ့ပေမဲ့ဝင်ရောက်ဟန်တာနှောက်ယှက်တာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ
ဖိလစ်ပိုင်သမ္မတရော်ဒရီကိုဒူတာဒီကဒူးစရိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရမှာခက်မြမြန်ဆောင်ရွက်နိုင်မှုအတွက်ဖိလစ်ပိုင်ရဲတပ်ဖွဲ့အကြီးအကဲတချို့ကိုစင့်ခေါ်ခွင့်အာဏာပေးအပ်တဲ့အမိန့်ညင်ညာချက်ကိုလက်မှတ်ရေးထိုးအတည်ပြုပေးခဲ့တယ်လို့သမ္မတပြောခွင့်ရကဒီကနေ့ပဲပြောသွားပါတယ်။သမ္မတရဲ့ပြောရေးဆိုခွင့်ရှိသူ Harry Rock ကလက်ရှိရှိနေပြီးသားဥရေတွေအပြင်ပို့ပြီးတော့အဆင်ပြေအောင်လို့အခုလိုအမိန့်ထုတ်ပြန်တာပါလို့ပြောပါတယ်။ဖိလစ်ပိုင်ရဲတပ်ဖွဲ့အကြီးအကဲနဲ့တခြားအဆင့်မြင့်အရေးအယာရှိနှစ်ဦးကိုအခုလိုမျိုးအပိုထပ်ဆောင်ပြီးတော့အာဏာပေးခဲ့တာပါ။လူခွင့်ရေလှုပ်ရှားသူတွေကတော့ဖိလစ်ပိုင်ရဲတပ်ဖွဲ့ဟာအခွင့်အာဏာအလွဲသုံးစားလုပ်ရမှာကြော်ကြားပြီးတော့ဒူတာဒီအစိုးရကိုအကြီးအကျယ်ဝေဖန်တဲ့အတိုက်ခံတွေကိုဒီအခွင့်အာဏာသုံးပြီးတော့ဖိနှိပ်မှာကိုစိုးရိမ်ကြောင်ပြောပါရင်2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းမှာဖိလစ်ပိုင်မှာရာဇဝတ်မှုနဲ့မျိုးရည်စေဝါရောင်းဝယ်ဖောက်ကားမှုကိုအမြင့်ပြည့်ရှင်းလင်းသွားမယ်ဆိုပြီးတော့ဒူတာဒီကကတိပေးပြောဆိုခဲ့ပါတယ်။အဲဒီနောက်ပိုင်းသူအာဏာရလာတဲ့အချိန်မှာတော့ဒီကတိကိုအကောင့်ထဲဖော်တဲ့နေရာမှာလွန်ခဲ့တဲ့လ20အတွင်းမှာစည်ရတာအများစုပါဝင်လူ4000လောက်ရဲတပ်ဖွဲ့ရဲ့လက်ချက်နဲ့တိုက်ဆုံခဲ့တာကြောင့်နိုင်ငံတကာကသတိထားပြီးတော့စောင့်ကြည့်ခဲ့ရပါတယ်။သမ္မတပြောခွင့်ရကတော့ဒီအမိတ်တင်ကြောင်အမှုတွေကိုမြန်မြန်ဆန်ဆန်စစ်ဆေးနိုင်မှာဖြစ်ပြီးတော့အပြစ်မရှိဘဲနဲ့အမှုရင်ဆိုင်နေရတဲ့သူတွေလည်းအမှုကနေပြီးတော့အမြန်လွတ်မြောက်နိုင်မှာဖြစ်တဲ့အကြောင်းကာကွယ်ပြီးတော့ပြောသွားခဲ့ပါတယ်ရှင်။
စီးရီးယားနိုင်ငံကိုတာဒေတာကိုလူသားချင်းဆိုင်ရာထောက်ပံ့ရေးအကူအညီတွေပေးပို့နေတဲ့ကယ်ဆယ်ရေးလူသားတွေအနေနဲ့သူတို့ရဲ့ဘဝတွေမစည်သေးသင့်ဘူးလို့အရှေ့အလယ်ပိုင်းဆိုင်ရာနိုင်ငံကချက်ချင်းဤအပွဲအကြီးအကဲရောဘတ်မာတင်နီကသတိပေးလိုက်ပါတယ်။အဲဒီဒေတာမှာပေးမိနေတဲ့ဒုက္ခသည်တွေကိုကယ်ဆယ်ရေးပစ္စည်းတွေပေးပို့ရမှာတိုက်ပွဲတွေဖြစ်နေတာကြောင့်အခက်အခဲတွေရှိနေကြတာပါ။အကူအညီပေးရေးအဖွဲ့တွေအနေနဲ့ထောက်ပံ့ရေးပစ္စည်းတွေပေးပို့နိုင်ဖို့အတွက်တိုက်ပွဲတွေရနာထားမယ်လို့သက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေကကတိပေးထားပေးမယ်လေ။တိုက်ပွဲတွေပြန်ဖြစ်တာကြောင့်အကူအညီပေးရေးလူသားတွေကိုပြန်ခေါ်ခဲ့ရတယ်လို့မာတင်နီကပြောပါတယ်။တိုက်ပွဲတွေခေတ္တရင်နာထားချိန်တုန်းကတော့ဒမတ်စကတ်မြို့တော်အရှေ့မြောက်ပိုင်းကဒူမာမြို့မှာကား73စင်းပေါ်ကလူသားချင်းစာနာမှုအကူအညီတွေတောက်ကြနေကပို့ပေးနိုင်ခဲ့ပါတယ်။လူပေါင်း 12,000 အထက်အစားအစာတွေနဲ့တခြားအထောက်အကူတွေကိုဒူမာမြို့မှာချပေးခဲ့တယ်လို့ ICRC ကပြောပါတယ်။ဒူမာမြို့ဟာတဘုံနဲ့ထိန်းချုပ်ထားတဲ့အရှေ့ကူတာအရက်မှာအကြီးဆုံးနဲ့လူဦးရေအများဆုံးမြို့ဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်တာတွေပြန်လုပ်နေတာဟာရုရှားအပါဝင်သက်ဆိုင်တဲ့အဖွဲ့တွေဘက်ကဘေးကင်းလုံခြုံရေးအာမခံချက်ပေးထားတာကိုချိုးဖောက်တာဖြစ်တယ်လို့စီးရီးယားကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးကပြောပါတယ်ခင်ဗျာ။
လင်းပြောင်းထားသူတွေအတွက်အကြီးဆုံးနဲ့လူကြိုက်အများဆုံးအလှမယ်ပြိုင်ပွဲတစ်ခုကိုမတ်လ9ရက်နေ့တောက်ကြနေကထိုင်းနိုင်ငံပတ္တယာမြို့မှာကျင်းပခဲ့တော့ VN နိုင်ငံကငွမ်ဟွန်ဂျန်က Miss International Queen ဆုကိုရရှိသွားခဲ့ပါတယ်။ Australia နဲ့ထိုင်းနိုင်ငံတို့ကအလှမယ်တွေကဒုတိယနဲ့တတိယအကြီးတီးရရှိပါရင်အဲ့လိုမျိုးအလှမယ်တရဖူးစုခုနိုင်မှုစင်မြင့်မှာရှင်ပြိုင်နေချိန်မှာတစ်ဖက်ကလည်း LGBT လိင်လူချစ်သူတွေနဲ့လင်းပြောင်းထားသူတွေကိုခွဲခြားဆက်ဆံတာတွေမလုပ်ကြဘူးလဲတောင်းဆိုသွားပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မယေးတန်နာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညချမ်းအတွက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်ပြန်လည်ထူထောင်ရေးနဲ့နေရာပြန်လည်ချထားရေးအတွက်အစိုးရတာဝန်ရှိတဲ့သူတွေဆောင်ရွက်နေပေမဲ့လို့ဒေသခံပြည်သူတွေအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်နေအိမ်တွေမိရှုဖျက်ဆီးမှုနဲ့ကြေးရွာတွေကတောင်ယာလုပ်ငန်းခွင်တွေမွေးမြူရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့အထူးသဖြင့်ကတော့ဘူးသီးရောင်နဲ့မောင်နှောဒေသကကြေးရွာတွေမှာပြန်လည်နေရာချထားရေးဒေသရင်းဖွံ့ဖြိုးရေးဆိုင်ရာပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမြေအားပြုပြင်ဖော်ထုတ်ရေးလုပ်ငန်းတွေကိုရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဆောက်လုပ်ရေးနဲ့အခြေခံအဆောက်အဦများတည်ဆောက်ရေးလုပ်ငန်းခွင်အဖွဲ့ရခိုင်ပြည်နယ်အစိုးရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်။အခုလိုမျိုးရခိုင်ဒေသရင်းပြည်လဲနေရာချထားရေးနဲ့ဒေသရင်းဖွံ့ဖြိုးရေးတွေဆောင်ရွက်နေပေမဲ့လို့ဒေသခံတိုင်းရင်းသားတွေနဲ့အထူးသဖြင့်မျိုးနွယ်စုတိုင်းရင်းသားတွေအတွက်နေ့စဉ်လူမှုဘဝပြည်လဲရက်တီလောက်ကိုင်းနိုင်ရေးမှာတော့လုံခြုံရေးအပါအဝင်စီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်ဒေသခံပြည်သူတွေအတွက်ခိုင်မာတဲ့အာမခံချက်ရှိတဲ့အလုတ်ကိုင်းခွင်လက်ဖန်တီးပေးဖို့နဲ့နယ်မြေတွင်းတရားဥပဒေစိုးမိုးမှုရှိအောင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ငွေကအကြံပြုပါတယ
်။ကျန်းမာရေးတစ်ခုလုံးမှာတော့ပြောပြဖို့လိုတယ်မဟုတ်ဘူး။တော့ပြောပြဖို့ဆိုတဲ့နေရာမှာလက်ရှိတည်ငြိမ်ရေးချမ်းဖို့အတွက်လည်းဒီတန်လဲတော်ရေးကိုလုပ်တဲ့အခါမှာအတိအကျတော့ဒီလိုနဲ့ဆောက်ဝနေတဲ့အတွက်အတန်ဘိုးဝါရောအလုတ်ဒီဆောင်ပေးရမယ်။ဒီနေ့ကျွန်တော်စိုက်တူရီမွေးမြူပေါ့။ဒါမျိုးတွေအလုတ်ကိုင်းအဖက်ငန်းနေတယ်။အဲဒါလည်းလုပ်ပေးရမယ်။ဒီအုပ်ချုပ်တဲ့ကျွန်တော်အုပ်ချုပ်ဒီရန်လေးကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းဖမ်းမလိုက်ပဲနဲ့ကျွန်တော်ဒီအခန်းတန်းသားတွေရှိမယ်။အခြားဆောင်မှုပေါ်စီးရှိမယ်။ဘိုးဘောမှာအစိုးရဆိုတာဘိုးဘောတာဝန်ယူရမယ်။တာဝန်ခံရမယ်။စိုက်နေမှာဒီအုပ်ကြီးတဲ့ရောက်မှုရှိအောင်လုပ်ရဲ။ဒါကိုမနေရရမရှိပါဘူး။ရင်းရှင်းပေါ့အစိုးရကြီးကြီးရို့အကျမရည်လို့ဖက်ရတယ်ဆိုတော့ဒီအိုးချုပ်တဲ့
အစိုးရအရင်မှာတာဝန်ရှိတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကဒေသခံပြည်သူတွေအတွက်လုံခြုံမှုအာမခံချက်ပေးဖို့နဲ့အစိုးရဘက်ကသူတို့ရဲ့လူနေမှုဘဝပြန်လည်ထူထောင်နိုင်ရေးလုံလောက်တဲ့ဆောင်ရွက်လုပ်ကိုင်ပေးနေတာတွေကိုတော့မတွေ့ရသေးဘူးလို့လည်းရခိုင်ပြည်နယ်တွင်းကဒေသခံတွေရဲ့အရေးလေ့လာခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမွေကထောက်ပြပါဗျ
။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုကြောင့်2016 နှစ်စလုံးမှာပေါ့နော်။ဟိုတိတိတတတုတ်တက်လာတဲ့ဒီပထမတိုင်းရင်းသားတွေအတွက်အိမ်မနေကြတဲ့ရခိုင်ပါဝင်အဒီပြည်ရခိုင်မျိုးနွယ်စုချင်းမှာပါဝင်ကြတဲ့တိုင်းရင်းသားတွေတိတိတတတုတ်တက်လာတာဘာတခုမှကျမတို့မတွေ့ရဘူးမြင်သာနိုင်သာရှိတဲ့တုတ်တက်လာတာတွေမတွေ့ရဘူးဆိုတော့ဟိုနိုင်ငံတကာမှာဆွေးနွေးနေကြတယ်အများကြီးပဲဒီကိစ္စကနေပြီးတော့ ဟို highlight ဖြစ်နေတဲ့ဟာကဒေတာခံတွေမဟုတ်ဘူးဒီထွက်ပြေးသွားတဲ့အဲလူတွေတက်ပဲဖြစ်နေဆိုတော့ကျမတို့တွေဒါကိုအင်မတန်မအဆင်မကောင်းဖြစ်ရတယ်ခုနကလိုမျိုးကျမတို့တွေတွတ်တော်ကိုစလဲတွေအနေနဲ့ရောဒါတွေကိုလေ့လာကြည့်တဲ့အခါမှာလည်းတကယ်ဒီသူ့ဘဝကွန်ပျူတာတက်ရဲ့အတွက်လှုပ်ဆောင်တာတွေလုပ်နေပါတယ်အလူငွေတွေကောက်ခံကြရတယ်ချန်စီယိုကာကြရတယ်ပေါ့နော်ဒီချန်စီယိုကာကြတဲ့ပုံမှာပြည်သူတွေဘလောက်ထိ safe ဖြစ်ပြီလဲလုံလုံသိချရပြီလားဆိုတော့မေးဖို့တွေလည်းကျမတို့အများကြီးရှိပါတယ
်ပြည်ထောင်စုအစိုးရလွှတ်တော်နဲ့ပြည်နယ်အစိုးရသက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဒေသခံပြည်သူတွေအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိအောင်အကာအကွယ်ပေးတဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့နောက်ဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေစီမံကိန်းတွေဆောင်ရွက်တဲ့အခါမှာလည်းဒေသခံပြည်သူတွေရဲ့အသံလွှတ်တော်ကိုယ်စားလှယ်တွေရဲ့အကြံပြုမှုတွေကိုအလေးထားဆောင်ရွက်ပေးဖို့ကိုလည်းလွှတ်တော်ကိုယ်စားလှယ်မထုံမေကတိုက်တွန်းပါတယ
်အဓိကတော့ပေါ့နော်ဒီကျွန်တော်တို့ခိုင်တိုင်းရင်းသားများအနေနဲ့ကတော့လုံခြုံဖို့ပဲလုံခြုံဖို့နဲ့တရားဥပဒေစိုးမိုးဖို့ပဲဆိုတော့လုံခြုံခြုံနဲ့တရားဥပဒေစိုးမိုးရေးရှိမယ်ဆိုလို့ရှိရင်တော့ဒီဖွံ့ဖြိုးရေးကဏ္ဍတွေကိုလည်းကျွန်တော်တို့ဒီနိုင်ငံသူနိုင်ငံသားတွေအနေနဲ့ဒီဖန်တီးနိုင်တဲ့ဆန္ဒရှိပါတယ်ဆိုတော့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုပြည်သူတွေအတွက်အစိုးရကအပြည့်အဝကာကွယ်ပေးနိုင်ပြီဆိုလို့ရှိရင်ဖွံ့ဖြိုးရေးလုပ်ငန်းလုပ်ဖို့ကဟိုအခက်ကြီးရလို့ကျွန်တော်မထင်ပါဘူးရှင်ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အိန္ဒိနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နဲ့ချီတိမ့်ဆောင်ထွက်ပြေးသွားကြသလိုအခုချိန်အထိတော့ပြန်လည်ဝင်ရောက်လာတာမရှိသေးပါဘူးအလားတူရခိုင်ပြည်နယ်ရင်းမှာလည်းတချို့ကတော့အစိုးရဖွင့်နေထားတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံခဲ့ကြသလိုနီးစပ်ရာမိဘဆွေမျိုးတွေစီမှာလည်းတွားရောက်နေထိုင်ခဲ့ကြတာဖြစ်ပါတယ်အခြေအနေတွေတည်ငြိမ်သွားစအချိန်မှာတော့သူတို့နေရက်တွေကိုပြန်လာကြပြီးမီးရိုးဖတာလုပ်ငန်းဝင်ပြန်ဝင်မှုဆောင်ရွက်ရာမှာတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အနေအထားဖြစ်တယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်ဒီရွေးရဲ့စနေညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ငိမ့်စုစီလို့နာမည်ကြီးတဲ့ငိမ့်ညန်းစွာစုဝေးခြင်းနဲ့ငိမ့်ညန်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်တဲ့ဥပဒေချမ်းကိုကန့်ကွက်မှုတွေပြင်းထန်နေတဲ့ကြားကပဲအမျိုးသားလွတ်တော်ကအတည်ပြုလိုက်တာကြောင့်ဝေဖန်မှုတွေအရှိန်မြင့်လာခဲ့ပါတယ်လွတ်တော်နှစ်ရက်စလုံးကသဘောတူပြီးမှသာသမ္မတကနေအတည်ပြုလက်မှတ်ရေးထိုးရမှာဖြစ်တဲ့အတွက်ဒီဥပဒေကိုအမျိုးသားလွတ်တော်ကအတည်ပြုလိုက်ပြီးတော့ပြည်သူလွတ်တော်ပါလဲဆက်လက်ဆွေးနွေးရအောင်မှာဖြစ်ပါတယ်ကန့်ကွက်သူတွေဘက်ကဒီမိုကရေစီစံနှုန်းနဲ့မကိုက်ညီဘူးလို့ဝေဖန်နေကြတယ်ဒီငိမ့်စုစီဥပဒေအကြောင်းကိုတော့ဒီသတင်းပတ်ရဲ့သတင်းတောင်မဆုအစီအစဉ်မှာ VOA သတင်းတောင်မမေခတင်ပြထားပါတယ်ရှင်
ဖေဖော်ဝါရီ19ရက်ကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမတ်ဒေါက်တာမျက်ညာနာဆိုးကအမျိုးသားလွှတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရက်ရွာအေဂျင်တာယာရေးအတွက်ဆိုတဲ့ခေါင်းစဉ်နဲ့ဒီဥပဒေကိုပြင်ဆင်သင့်တယ်ဆိုပြီးအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီလိုတင်သွင်းလိုက်ပြီးချိန်မှာပဲ Facebook လူမှုကွန်ရက်ပေါ်မှာကောလူခွင့်ရေးလှုပ်ရှားသူတွေကြားမှာပါအပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ကံကောသူတွေကအခုပြင်ဆင်ဖို့တင်လာတဲ့ဥပဒေချမ်းဟာအာဏာပိုင်တွေကအယူအဆမတူသူတွေကိုအလွဲတကူဖိနှိပ်အရေးယူလို့ရနိုင်တာမို့ဒီမိုကရေစီစံနဲ့မကန့်ညီတာကြောင့်ကန့်ကွက်ရတာဖြစ်တယ်လို့ဆိုကြပါရစေ
။အဲ့တော့ဒီမိုကရေစီအစိုးရလက်ထက်မှာပေါ့နော်ပြည်သူလူထုကဒီမိုကရေစီဆိုင်ရာပေါ့နော်အခြေခံမူလအခွင့်အရေးတွေအများကြီးရကြမယ်လို့အန်တီတို့မျှော်လင့်ထားတယ်ပေါ့နော်။အဲ့တော့အခုထပ်တီးပေါ့နော်အောက်ခြေပြည်သူလူထုကြည့်လို့ရှိရင်ပြည်သူလူထုကရုန်းကန်နေရတော့မယ်ပေါ့နော်။လယ်သမားအခွင့်အရေးတွေလုံသမားအခွင့်အရေးတွေအကြောင်းသားအခွင့်အရေးတွေဒီအခွင့်အရေးတွေကဒီနေ့အထိပေါ့နော်ဒီအကောင့်ထဲပေါ်လာတာမတွေ့ရဘူးပေါ့နော်။အချင်းနဲ့လောက်အောင်ပေါ့နော်။
ပြီးခဲ့တဲ့မတ်လ9ရက်နေ့ကဥရေချန်းကိုအမျိုးသားလွှတ်တော်မှစတင်ဆွေးနွေးချိန်နဲ့တပြိုင်နက်တည်းကန့်ကွက်ဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပြီးအဲ့ဒီကန့်ကွက်ပွဲကိုလူခွင့်ရေးအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေအပါအဝင်လူပေါင်း900ကျော်တက်ရောက်ခဲ့ကြတာပါဒီငိမ့်စုစီဥပဒေကိုလွှတ်တော်မှအကြိမ်ကြိမ်ပြင်ဆင်ရေးဆွဲခဲ့ပေမဲ့လည်းပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းလှည့်လည်ခွင့်နဲ့ဆန္ဒဖော်ထုတ်ခွင့်တွေကိုတဖြည်းဖြည်းတင်းကျပ်ထိန်းချုပ်လာနေတာကိုတွေ့မြင်နေရတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကတော့ဆိုကြပါတယ
်ဘယ်လိုသူတို့တယောက်ကမှမိမိချစ်သောအစိုးရအကြောင်းပဲဖြစ်ဖြစ်မိမိမုန်းသောအချို့ကအစိုးရအကြောင်းပဲဖြစ်ဖြစ်ဘယ်လိုအစိုးရဘယ်လိုခေတ်ကာလဘယ်လိုကာလမှာမှမဆုံးရှုံးရပါဘူးအခုကျွန်တော်ပြောနေတာကဟလာဆုံးရှုံးတော့မယ့်အခြေအနေဖြစ်သွားတယ်တခါဆုံးရှုံးပြီးလို့ရှိရင်ပေးစားရတဲ့ဟာနဲ့ကျွန်တော်တို့ရယူပြန်လဲစူးစမ်းရတဲ့ပမာဏကအာမတန်
ဒီဥတွေကိုကန့်ကွက်သူတွေရဲ့မှာလက်ရှိအာဏာရ NLD ပါတီဝင်တွေကိုယ်တိုင်ပါဝင်ပါတယ်။အမျိုးသားလွှတ်တော်ဥယျာဉ်ရဲ့ထက်ဝက်နီးပါးဖြစ်တဲ့အမတ်80နီးပါးကကန့်ကွက်ခဲ့ကြတာပါ
တခြားရစကြီးဥပဒေတွေလည်းရှိရသောနဲ့ရေးယူလို့ရရသောနဲ့မလိုအပ်တဲ့ဥပဒေတွေကိုလူစုအမြင်မကြည်ရင်ဒီမိုကရေစီရဲ့ပုံရိပ်ထိခိုက်မှာကိုအထိခိုက်ခံပြီးမလုံးစိတ်မှုကျွန်တော်တို့အနေနဲ့လူစုနဲ့တသားတည်းရက်ဒီရင်းနဲ့ဆက်ပြီးတော့ကျွန်တော်တို့ဒီမိုကရေစီအတွက်ရေးကြီးလူအပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးတွေဒီမိုကရေစီတိုးချဲ့ရေးတွေဒီမိုကရေစီအခြေခံတွေကိုအုံမြင့်ခိုင်မြအောင်လုပ်ရေးတွေကိုဆောင်ရွက်စစ်နယ်လို့ကျွန်တော်အနေနဲ့ပြောရင်းနဲ့ညှိကုန်းချုပ်ပါတယ်အားလုံးကျေးဇူးတင်ပါတယ
်လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာစုဝေးစီတန်းလှည့်လွယ်ခွင့်ဆိုတာအခြေခံကြတဲ့လူခွင့်ရေးတရားဖြစ်ပါတယ်ပြည်သူတွေဟာဒီအခွင့်အရေးကိုရတာမှမကြသေးဘူးအခုတခါပြန်လဲပြော့ကန့်တက်လိုက်မယ်ဆိုလို့ရှိရင်အဲ့လိုမျိုးအနေထားကိုလည်းပြန်ရောက်သွားမှာကိုစိုးရိမ်ပါတယ်ရရွာအေးချမ်းသာရရေးဆိုတဲ့စကားရက်တွေပြည်သူတို့ရဲ့ကိုချင်းတရားအချုံးငါဆိုတဲ့စကားရက်တွေဟာအင်မတန်မှကျေပြန့်လှပါတယ်အဲ့လိုဖော်ပြထားတဲ့ဟာတွေကကျေပြန့်တဲ့အတွက်ကြောင့်ခွင့်မပြုခြင်းပဲအရာမှခွင့်မပြုနိုင်အောင်လှုပ်ထားတဲ့အနေအထားမျိုးမှဖြစ်နေပါတယ်တိကျတဲ့သတ်မှတ်ချက်အတိတ်ပဲဖွင့်ဆိုချက်မရှိဘဲနဲ့လိုရင်းလိုသလိုဆွဲနိုင်နေတာအခြေခံလူအခွင့်အရေးကိုထိပါနှောက်ယှက်တာမျိုးလည်းဖြစ်နိုင်ပါတယ်
လူခွင့်ရေးလှူရှားသူတွေကဒီဥပဒေထံမှာတိကျတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မရှိဘဲအာဏာပိုင်တွေအလိုအတိုင်းကျယ်ပြန့်စွာအနက်အဓိပ္ပာယ်ဖွင့်သုံးဆွဲနိုင်တဲ့အချက်တွေပါဝင်နေတာပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံခွင့်ငြိမ်းချမ်းစွာဆန္ဒပြလိုသူတွေရဲ့သတင်းချက်လက်လုံခြုံမှုတွေကိုထိခိုက်စေနိုင်တဲ့ခံမှန်းကုန်ကြစိတ်အပါအဝင်ကုန်ကြခံမဲ့အရင်းအမြစ်တင်သွင်းစေတဲ့အချက်လက်တွေပါဝင်နေတာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးတည်ငြိမ်အေးချမ်းရေးဒါမှမဟုတ်အများပြည်သူကိုကျင့်တရားတို့ကိုစန့်ကျင်တဲ့ဆန္ဒဖော်ထုတ်မှုတွေကိုငွေဒါမှမဟုတ်တခြားနီလန်းတစ်ခုခုနဲ့အားပေးထောက်ခံခိုင်းတဲ့သူတွေကိုထောင်နှံသုံးနှစ်နဲ့အကန့်အသတ်မရှိသောငွေဒဏ်ကြခံရန်ဆိုတဲ့အမြင့်ဆုံးပြစ်ဒဏ်ကိုပေးဖို့တင်ပြထားတာစတဲ့အချက်တွေကိုပြင်ဆင်ပေးဖို့တောင်းဆိုထားတာပါဒီလိုတောင်းဆိုမှုတွေထဲမှာအားပေးထောက်ခံခိုင်းတဲ့ပုဂ္ဂိုလ်တွေကိုချမှတ်မဲ့ထောင်နှံကိုမူလဖော်ပြထားတဲ့သုံးနှစ်ကိုပယ်ဖြတ်ပြီးထောင်နဲ့နှစ်နှစ်အဖြစ်ပြန်လဲပြင်ဆင်ကအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်တာဖြစ်ပါတယ်ဒါဟာဒီဥပဒေကိုတတိယအကြိမ်မြောက်ပြင်ဆင်တာဖြစ်ပြီး NLD အစိုးရလက်ထက်အတွင်းမှာတင်ဒုတိယအကြိမ်မြောက်ပြင်ဆင်တာလည်းဖြစ်ပါတယ်ဒီဥပဒေဟာအရင်သမရဟောင်းဦးသိန်းစိန်လက်ထက်2011ခုနှစ်တုန်းကရေးဆွဲခဲ့တာဖြစ်ပြီးလူအခွင့်အရေးစံချိန်တွေနဲ့မကိုက်ညီတာကြောင့်အဲ့ဒီတုန်းကလည်းဝေဖန်မှုတွေရှိခဲ့ပါတယ်မကြခင်မှာဒီဥပဒေကိုပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးသွားဖို့ရှိတာမို့အမျိုးသားလွှတ်တော်လိုအတည်ပြုပေးမလားမပြုဘူးလားဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်မှာဖြစ်ပြီးအခုချိန်မှာတော့လက်ရှိအစိုးရအပေါ်မှာဝေဖန်မှုတွေပိုများလာပါရှင
်မမေခါစီစဉ်တင်ဆက်တဲ့သတင်းတော့မှတ်စုအစီအစဉ်ပါရှင်အခုစနေညတရိပ်ဒီလေးလိုက်အစီအစဉ်မတင်ဆက်ခင်မှာမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါတန်မိုးမြင့်ကြောင်မြတ်တွင်းထွက်တွေထွက်တဲ့မြန်မာနိုင်ငံမှာအဖိုးရံကြောင်မြတ်တွေဒီနာမကပဲနဲ့တန်မိုးတင့်တဲ့ကြောင်မြတ်တွေကိုနိုင်ငံတကာဈေးကွက်ဝင်ရောင်းချနိုင်မှုလို့ရင်နိုင်ငံစည်းဝါးရေးအတွက်အများကြီးအထောက်အကူဖြစ်နိုင်လိမ့်မယ်လို့ကြောင်မြတ်ပညာရှင်တွေကပြောပါတယ်ကြောင်မြတ်တွင်းထွက်တွေကနေမြန်မာစည်းဝါးရေးမှာအမျက်စွန်းကြည့်အောင်လို့ဘလို့များလုပ်နိုင်တယ်လဲဆိုတာကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်
မြန်မာနိုင်ငံထဲမှာကြောင်မြတ်ချောတဲ့ဈေးကွက်ဖော်ဆောင်နိုင်မှုအတွက်အခုချိန်မှာအချောတဲ့ထုတ်လုပ်ဖို့နည်းပညာတွေရှိနေပြီးကုန်ကျန်းရရှိရေးနဲ့အယောင်းဝယ်ဖြစ်နိုင်မဲ့ဈေးကွက်သာလိုအပ်နေတယ်လို့ကြောင်မြတ်လုပ်ငန်းရှင်တွေကပြောဆိုမှုတွေရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့လည်းကြောင်မြတ်ရန်နာအချောတွေကိုအခုထပ်ပိုမိုထုတ်လုပ်ဖို့လိုအပ်နေပြီးအချောတဲ့ဈေးကွက်ကိုလည်းပြည်တွင်းမှာပြစ်ထွန်းလာအောင်ပြုလုပ်ဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။ကြောင်မြတ်ရန်နာတွေကိုခက်ဆက်ဆက်အကျန်းတဲ့အတိုင်းလွယ်လွယ်ရောင်းလာကြတာကြောင့်ပြည်ရင်းကကြောင်မြတ်ရန်နာအရိုင်းတုံးတွေကိုကုန်ကျန်းဖြစ်တာအများဆုံးရောင်းချနေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်တဲ့ကြောင်မြတ်ရန်နာတွေကိုတော့အိမ်နီးချင်းနိုင်ငံတွေကအကျန်းတဲ့အနေနဲ့သာဝယ်ယူကြပြီးသူတို့နိုင်ငံရောက်မှအချောတဲ့အဖြစ်ပြန်လည်လုပ်ကင်နေကြတာကြောင့်အကျန်းတဲ့ဈေးထက်ပိုတဲ့အကျိုးမြတ်ကိုအိမ်နီးချင်းနိုင်ငံတွေကရရှိနေကြတာပါ။ရန်ကုန်ကြောင်မြတ်ရန်နာလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌလေးဒေါ်မြင့်တက်နိုင်ကတော့ပြည်ရင်းမှာသာကြောင်မြတ်ချောတွေထုတ်လုပ်နိုင်မယ်ဆိုရင်နိုင်ငံတော်ကလည်းကြောင်မြတ်ရန်နာကဏ္ဍကနေအခုထပ်ပို့ပြီးအခွန်အခတွေရရှိလာမှာဖြစ်တယ်လို့ဆိုပါတယ်
။ဥပမာဆိုအမျိုးပေါင်းများစွာထွက်ပါတယ်။ ဟိုပါပေါ့နော်ဒီရဲ့ smooth breeze ဆိုရဖြစ်တယ်ဒီရဲ့ဟိုပါပေါ့နော် spin နဲ့အညံ့ပန်းတို့ကြောင်ကောင်းစိမ့်တို့ရွှေတွင်းဝါတို့နော်ကြံတဲ့ gourmet တို့ဒါအပြင် rest တို့စပါကြောင်မြက်တွေလည်းထွက်ပါတယ်ဒီရဲ့စပါကြောင်မြက်တွေရောဒီရဲ့ဟိုပါပေါ့နော်အခြားတံပိုးနဲ့ကြောင်မြက်တွေရောဟာအကုန်လုံးအတူတူတိုင်ပြင်မှာအယောင်းဝယ်အကုန်လုံးဖြစ်ပါတယ်အထူးသဖြင့်စပါကြောင်မြက်တွေဆိုရင်နိုင်ငံတကာအယောင်းဝယ်ကြပါတယ်အဓိကတော့ပေါ့နော်ဒီရဲ့ဤပညာပိုင်းကအဓိကကြပါတယ်ဒီမှာဟိုနိုင်ငံတကာမှာပေါ့နော်ဤပညာတွေနဲ့နောက်ဆုံးပေါ့နော်ဒီရဲ့အချောကနေမှာအယောင်းကိုအစင်းစင်းဘယ်လိုလုပ်မလဲဤပညာတွေလည်းသင်ယူရမှာပါဒါကြောင့်မို့အချောတွေကနေအရင်ဖြစ်ကိုကြောင်မြက်အရင်ဖြစ်ကိုကြောင်မြက်အချောတွေအယောင်းကနေအချောတွေအဖြစ်ကိုလုပ်မယ်ဆိုလို့ရှိရင်ဤပညာတွေနဲ့နောက်ဆုံးမှာကြောက်သွေးပညာလုပ်မယ်နောက်ဆုံးမှာအရည်သွေးမြင့်နဲ့ကြောင်မြက်တွေလုပ်မယ်ဟုတ်တယ်ဘဂူရီနဲ့နောက်ဆုံးမှာဒါဗီနီထိုးမယ်ပြီးတော့ကြာတော့နောက်ဆုံးမှာဒီဇိုင်းနဲ့ခင်မီလဝိနိုင်လုပ်မယ်ဆိုစေဒီရင်းမှာလောက်ကခွလန်နဲ့ပေါ်လာမယ်ပြီးတော့ကြာတော့ကြောင်မြက်နာချောတဲ့ဈေးခွက်ကြီးရတယ်ဒီရင်းမှာဖြစ်ပေါ်လာမယ်ဒီလိုဖြစ်ပေါ်လာတဲ့အတွက်ကြောင့်မို့ကြောင်မြက်ကရရရနာကုန်နေရတယ်တိုးမြင့်လာမယ်တိုးပြီးရလာမယ်ရတော့ကြာမို့တိုင်းပြည်ရဲ့နိုင်ငံတော်ဝန်ကိုလည်းတိုးလာတဲ့အချိန်နိုင်ငံတော်ဖွံ့ဖြိုးတိုးတဲ့တိထောက်ရေးတမကြီးစွာရတယ်နော်အခန်းကဏ္ဍနေမှာထောက်ပံ့နိုင်မယ်လို့ယုံကြည်ပါတယ
်ညီမကြောင်မြက်ရရနာတွေဟာလည်းအမျိုးအစားစုံနေပြီးဈေးခွက်ရှိနေတဲ့အတွက်ကြောင့်ဒီဘက်ကုန်ပြီတချို့ကဈေးချအောင်လှုပ်ဆောင်နေတဲ့အဖြစ်မျိုးတွေရှိနေတာကြောင့်ပြည်ရင်းမှာဈေးကွက်ဖို့လည်းလိုအပ်နေတာပါပြည်ရင်းမှာအချောတဲ့ဈေးကွက်ပုံမောရောင်းချလာနိုင်တော့ဝင်ငွေအကျိုးမြတ်တွေပုံမောရရှိလာမှာဖြစ်တယ်လို့လုပ်ငန်းရှင်တွေဘက်ကလည်းအခြေသွေးမှန်ကန်တဲ့ကြောင့်တဲ့ရဏာတွေကိုအမှန်တိုင်းရောင်းချဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်ဒါအပြင်ပြည်ရင်းမှာလည်းအဖိုးတန်ကြောက်လေးဒါမကတခြားတန်ဖိုးနဲ့တဲ့ကြောက်တွေကိုအချောတဲ့ပြုလုပ်ပြီးရောင်းမယ်ဆိုရင်လည်းပြည်ရင်းမှာအခုထပ်ပို့ပြီးလောက်ကန်ခွန်လန်းပုံမှုများပြလာမှာဖြစ်တယ်လို့လဲအကြောင်းမြေရနာလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးသိန်းဝင်းစောကအခုလိုပြောပါသေးတယ်
။တံပိုးကြီးတဲ့ပစ္စည်းကတော့သူကနိုင်ငံခြားမှာဒီတိုင်းနားနက်မှုနဲ့ထွက်ရောက်နေတာနဲ့ဆိုင်ဒီမှာဆိုလို့ရှိရင်တိုင်းပြည်နဲ့အခွန်ရမယ်။ကျွန်တော်အဖိုးမတန်တဲ့တဘာဝကြောက်တည်ရှိတယ်။အဲ့ဒါတွေကိုဟိုများများထုတ်ရောင်းနိုင်မှာအလောက်ကန်များများရမှာပေါ့။တံပိုးကြီးပစ္စည်းနဲ့ကျွန်တော်ကတံပိုးနဲ့တဲ့ဟိုအကြောင်းဆုံးကြောက်တည်ပေါ့။အဲ့ဒါတွေကိုနဝရဏအနေနဲ့ဈေးကွက်တစ်ခုခေါ်ချင်တာပေါ့အဓိကတော့ထွက်တာနဲ့တံမိုးနဲ့တဲ့ပစ္စည်းက99ရာခိုင်နှုန်းထွက်တာလေတံမိုးကြီးတဲ့ဥသာဝါပါစင်တော်မှထွက်တာပေါ့တော့အဲ့ရောင်းဆုံးကြောက်တယ်အောက်ကြောက်တယ်ပေါ့ဒီဥစားတွေနဝရဏနဲ့ထုတ်ရောင်းလို့ရှိရင်အခုပြည်တွင်းအတူတည်းအလောက်ကအများကြီးရမှာပေါ့တော့တကြတဲ့ပစ္စည်းနဲ့နှစ်ကြသုံးကြဖြစ်ရင်ဖြစ်သွားမှာဈေးပုံရမှာ
ရန်ကုန်ကြောင်းမြတ်ရန်နာလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌလေးဒေါ်မြင့်တက်နိုင်ကတော့သူတို့အတင်းအနေနဲ့ကြောင်းမြတ်ချောတဲ့ကဏ္ဍအခုထက်တိုးတက်အောင်လုပ်ဖို့အတွက်လည်းရည်မှန်းချက်ထားပြီးဆောင်ရွက်သွားမယ်လို့အခုလိုပြောပါသေးတယ
်။ဒီလိုရဲ့ပေါ့နော်နိုင်ငံတော်နဲ့မြန်မာနိုင်ငံကြောင်းမြတ်ရာလုပ်ငန်းရှင်များအသင်းချုပ်ကြီးကကျင်းမှုကျင်းပကြောင်းမြတ်ပြပွဲများသောအားဖြင့်ကြက်စိန်ကြောင်းမြတ်တွေကအရင်အတိုင်းရောင်းချရမှာများတယ်။အရင်တော့ပါတာပေါ့နော်ဒါပေမဲ့နိုင်ငံအန်တီရောအင်ဒီနာချင်းနိုင်ငံနဲ့နိုင်ငံတကာကကြောင်မြက်ကုန်ပြန်ဈေးဝယ်ဖြစ်တာစိတ်ဝင်စားကြတယ်။ဒါကြောင့်မို့အန်တီရောကနောက်ဆုံးမနီးပညာတွေနဲ့ကြောက်သေးပညာ၊နောက်ပြဘဘူးပညာ၊ပဒိန်ပညာနောက်ဆုံးမဒီဇိုင်းနဲ့ပြုလုပ်တဲ့ခင်မီလက်ဝတ်ရတနာတွေကိုတည်တွင်းမှာပဲလုပ်နိုင်မယ်။ကြောင်မြက်အချောတယ်ပေါ့နော် value added ဖြစ်တဲ့ကြောင်မြက်အချောတဲ့လက်ဝတ်ရတနာတွေကိုပြုလုပ်နိုင်မယ်ဆိုလို့ရှိရင်တိကျအလုပ်ခွင့်ခွင့်လန်းတွေပေါ်လာမယ်။ပြီးတော့ကျခုတိုင်းပြည်ကထွက်တဲ့ကြောင်မြက်နဲ့ပတ်သက်ပြီးခုတိုင်းပြည်မှာပဲဒီတွင်းမှာပဲနိုင်ငံတကာကြောင်မြက်အချောတဲ့လက်ဝတ်ရတနာဈေးကွက်ကပေါ်ထွန်းလာမှာဖြစ်ပါတယ်။အန်တူရောင်တိုင်းကြောင်မြက်လုပ်ငန်းရှင်များအသင်းကမြန်မာနိုင်ငံကြောင်မြက်လုပ်ငန်းရှင်များအသင်းချုပ်ကြီးရဲ့အသင်းဝဲတစ်ခုဖြစ်တဲ့အန်တူရောမြန်မာနိုင်ငံကြောင်မြက်လုပ်ငန်းရှင်များအသင်းချုပ်မှာအသင်းဝဲ6ခုရှိတယ်။အဲ့တော့အန်တူရောင်တိုင်းကကြောင်များတော့အဖြစ်တွင်းတူမှုတွေမပါဘူး။အဓိကနိုင်ငံတကာကြောင်မြက်ဈေးကွက်ပဲနိုင်ငံတကာသွားရောက်လာပြီးဒီတွင်းမှာရောက်လာဖြစ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာကြောင်မြက်ဈေးကွက်ကိုတိုက်ပြမှာဖြစ်ဖို့အတွက်ပဲအဓိကထားပြီးလှုပ်ဆောင်တာဖြစ်ပါတယ်။ဒီတွင်းမှာကြောင်မြက်နာအချောတဲ့လက်ဝဲရနာဈေးကွက်ရန်နှုံးဝေးအခုမျိုးတုတ်တက်ရေးအတွက်ကိုအန်တူရောရောင်တိုင်းကြောင်မြက်လုပ်ငန်းရှင်များအသင်းကတာဝန်ပြီးလှုပ်ဆောင်သွားမှာပါ။
ကြောင်မြက်ကဏ္ဍတိုးတက်ဖို့အတွက်တော့ဟိုးရင်ကလေးကပြတ်ထိုင်းကြရာတွေဖြစ်တဲ့ကြောင်မြက်ဥပဒေတွေနီးဥပဒေတွေကိုပြင်ဆင်ဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုရှိနေပါတယ်။အခု2018ခုနှစ်နှစ်ဆန်းပိုင်းမှာတော့ပထမဆုံးရန်ကုန်အပြည်ပြည်ဆိုင်ရာကြောင်မြက်ရန်နာချောတဲ့ပြပွဲကိုရန်ကုန်မှာပြုလုပ်ခဲ့ပြီးဈေးကွက်ပုံမရရှိလာနိုင်ရေးအတွက်လည်းနှစ်ဆင်ကျင်းပကားဖို့တာဝန်ရှိသူတွေကစီစဉ်နေကြပါတယ်။ကျွန်တော်ကောင်းမြက်ဖြူပါ။မြမခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာဖြစ်ပါတယ်။
ညီမတခွင်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒုတိယပိုင်းမှာတော့ဓာတ်ရိုက်လေလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်မတ်လ10ရက်နေ့စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ19 kilohertz 15953ညလိုင်းဒိုမီတာ25 kilohertz 11803ညလိုင်းဒိုမီတာ32 kilohertz 9339နဲ့လိုင်းလက်မီတာ190 kilohertz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်ပေးတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာတော့တွတ်တော်မှာပြင်ဆင်ဖို့ကြိုးပမ်းနေတဲ့ငင်းစုစီဥပဒေအတွက်ကြောင့်အကျိုးအပြစ်ဘာတွေရှိလာမလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။လွှတ်တော်ထဲမှာရောလွှတ်တော်ပြင်ပမှာပါကန့်ကွက်မှုတွေရှိရကြမှာပဲ။ညဉ့်ညားစွာစုဝေးခြင်းနဲ့စီတန်းလက်လက်ရင်းဆိုင်ရာဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကဒီတစ်ပတ်ထဲမှာပဲအတည်ပြုလိုက်ပါတယ်။ဆန္ဒပြရဲ့နေရာမှာကုန်ကြစည်းနဲ့ကြားခံမဲ့သူရဲ့အချက်လက်ကိုတင်ပြဖို့ဆန္ဒပြဖို့ဖြားအောင်သွေးဆောင်နေဆိုရင်ထောင်နဲ့နှစ်ထိပြည်ပဖို့စတဲ့ပြဋ္ဌာန်းချက်အတိတ်ချုပ်ထပ်မံဖြည့်ဆွတ်ထားတဲ့ပြင်ဆင်ချက်ကြောင့်ဒီမိုကရေစီလွတ်လပ်ခွင့်နေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။ဆိုတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်ပေါ်မှာရောက်နေပါပြီ။ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးသန်းနောက်လူ့ကိုယ်ရေးပညာပေးလုပ်ငန်းတွေလုပ်နေတဲ့ညီမချင်းမြန်မာဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းတို့လည်းလေးလိုက်ပေါ်မှာရောက်နေပါပြီ။ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစကြင်ပါတယ်။အရင်ဆုံးကတော့ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ရေဝီယာတုံးသက်ချက်တချို့ကိုကျွန်တော်ကြားကြင်ပါတယ်ခင်ဗျာ။ဆိုတော့အခုဒီပြင်ဆင်ချက်မှာတော့ဒီဆန္ဒပြပွဲတွေမှာပူအောင်ပါဝင်အောင်မတမာတဲ့နည်းနဲ့သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်အောင်အများပြည်သူအနေနဲ့ကိုကျင်တရားနဲ့ညီဆန္ဒထုတ်ဖော်နိုင်အောင်ရည်ရွယ်လို့ဆိုပေမဲ့လက်တွေ့မှာဒါအကျိုးနဲ့အဖြစ်ကဘယ်ဟာများပုံများနိုင်မလဲဆရာဦးပေသာတုံးသက်ချက်အရင်ကြားချင်ပါတယ်ခင်ဗျာ
။ဒီကိစ္စနဲ့ပေါ့နော်ကျွန်တော်ပထမဆုံးညံပြူပြီးပြောတော့ငါတော့ဒါကကျွန်တော်ဒီဖွဲ့စည်းပုံစံဥပဒေပုံမှန်53ပြီးပုံမှန်ကွဲခောက်ခွေရနေပြီးတော့မြစ်ကြားခံလာတဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေကိုဟိုကျွန်တော်ဒီကံကျိုးဆိုတဲ့လက်ထက်မှာ2017ခုကျွန်တော်တို့တော့ဥပဒေအမှတ်15နဲ့ဆက်တင်ပြီးတော့ပြဿနာပြေးခဲ့ပါတယ်။အဲဒီနောက်ပိုင်းမှာအရင်ကလိုဆန္ဒပြတာတွေကိုကြောက်စရာမလိုတော့ဘဲနဲ့လူလက်လက်ဆန္ဒပေါ်ထုတ်လာနိုင်တာနိုင်ငံနဲ့တုံ့တရမှာဖြစ်ပါတယ်။သူတို့ရှိတာပေါ့လေနာမည်ကြီးတဲ့ညီစုစီပုံမှန်ဆက်ချူလူအမိမရပဲဆန္ဒပို့ထုတ်ဖို့ရင်းတောင်းတာတစ်နှစ်ဝေးတာ3000ချက်ခံရမယ်ဆိုပြီးတော့အဲ့အရာဒီနဲ့လည်းပဲဒီတို့ကိုဒုက္ခရောက်ခဲ့ကြပါတယ်။အဲအစိုးရလက်ထက်မှာပဲ2014ခုတောင်လို့တော့အမှ16ပြတ်ထားပြီးတော့ခွင့်ပြုမယ်ဆိုတဲ့စကားကိုခွင့်ပြုချက်လို့တင်ဆင်ခဲ့ပါတယ်။ပုံမှန်9မှာညင်ပေခြင်းဆိုတဲ့အပိုက်ကိုဖြုတ်ပြီးတော့ခွင့်ပြုချက်ထုတ်ပေးရမယ်လို့တင်ဆင်ခဲ့တယ်။ဆိုလိုတာကတော့ခွင့်ပြုမှုကိုတောင်းစရာတောင်မလိုဘူးဆန္ဒပေါ်ထုတ်မှာကိုအကြောင်းကြားတယ်ဆိုရင်အာဏာပိုင်တွေကညင်ပယ်လို့မရဘူးခွင့်ပြုချက်ပေးကိုပေးရမယ်ဆိုတဲ့အတိတ်ကိုဖြစ်ပါတယ်။ထောင်နာတွေကိုလည်းချော့ပေါ်ခဲ့ပါတယ်။အဲဒီရေဆွဲတဲ့လက်ထက်ကိုရောက်လာတဲ့အခါမှာ96ခုပြောင်းလို့တော့ဥပဒေအမှတ်30ရှိနေပြီးငင်းစုစီဥပဒေကိုအစ်စ်ပြန်ရေးဆွဲခဲ့ပါတယ်။အဲဒီမှာလည်းကျွန်တော်အခန်း3ခေါင်းစီမှာခွင့်ပြုချက်လျှောက်ထားရမယ်ဆိုတဲ့အစအပြီးပြင်ပြရမယ်လို့အစားထုတ်ခဲ့ပါတယ်။ငါရဲ့ကျူတီပြပြရမှာ58နာရီကျူတီပြင်ပြဖို့ဖြေလျှော့ပေးခဲ့ပါတယ်။ဆိုလိုတာကတော့ဒီအာနာ60ခုနှစ်အာနာသိမ်းပြီးခဲ့ကကျွန်တော်တို့ဆန္ဒပေါ်ထုတ်ပွားကိုပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့တဲ့အစိုးရများကဆန္ဒပြနိုင်တယ်ဆိုတဲ့အခွင့်အရေးဒီမိုကရေစီအစဉ်အလာတစ်ခုကိုတိစောက်ပေးခဲ့တယ်ဆိုတာတာမညအပြောင်းလဲမဟုတ်ပါဘူး။နောက်ပိုင်းမှာရေကောက်ပွင့်နဲ့တက်လာတဲ့ဒီခံကျိုးအစိုးရတစ်ခုမဟုတ်ဘူး။နောက်ဒီအစဉ်အလာတစ်ခုကိုနောက်ပိုင်းမှာရေကောက်ပွင့်နဲ့တက်လာတဲ့ဒီခံကျိုးအစိုးရအနေနဲ့အစိုးရတွတ်တော်များကလည်းဒီဆန္ဒပေါ်ထုတ်မှုတွေကိုအခက်အခဲမရှိအောင်ဥပဒေကိုဖြေချော့ပေးခဲ့ပါတယ်အားပေးခဲ့ပါတယ်ဒါကြောင့်ရင်းစုစီဥပဒေကပြည်သူတွေနဲ့ရင်မာလာပြီးအသားကျလာပြီးဥပဒေနဲ့အညီလုပ်တဲ့ကိန်းကဖြစ်လာပြီးလို့ဖြစ်လာလို့ဆန္ဒပေါ်ထုတ်မှုတွေလည်းဘာမှပြဿနာမရှိပဲငင်းငင်းချမ်းချမ်းပြည်စည်းသွားတတ်ကြပါတယ်အရေးယူအပြစ်ပေးတာတွေလည်းညှော့နှဲလာပါတယ်ပြည်သူတွေကလည်းဆန္ဒပေါ်ထုတ်မှုတွေရဲ့အတင်နဲ့အမှားအမှန်ကိုခွဲခြားစိတ်ကြတိမြင်လာနိုင်ပြီးတော့အရေးရှိတဲ့ပိုင်ဆိုင်လာကြပြီးဖြစ်လို့ဒါ တကယ်တော့ကောင်းသားလက္ခဏာတွေဖြစ်ပါတယ်။အပြင်ကူးပြောင်းတာဒီမိုကရေစီနိုင်ငံမှာပထမဒီလိုပဲအိုးနင်းခွင်နင်းကကြိုးကောက်ွက်မမှားရတာနေပြီးတော့အခြေပြည်တည်ငြိမ်ရေးကြလာတာဖြစ်ပါတယ်။ဒီလိုအခြေအနေကောင်းတွေကိုရောက်ပြီးမှအခုလိုညှိစုစီဥပဒေကိုတင်းကြဖို့စ조사လာရှင်ဟာစာနာထုတ်ပုံမဲ့လူတွေကိုစိုးရိမ်စိတ်တွေပေါ်လာအောင်မလို့ရင်မလို့တလို့အကြောင်းပြပြီးတော့ကောင်းတဲ့ကိုဆွဲသွင်းနိုင်အောင်လုပ်တယ်လို့ပြည်သူတွေကခံစားလာရပြီဆိုရင်တော့ဒီမိုကရေစီကနောက်ပြန်အကျိုးတက်ရောက်သွားနိုင်တယ်လို့မြင်ပါတယ်။ဒီလူတွေဆိုးကျိုးတွေကနောက်ပိုင်းမှာကျွန်တော်တို့ပြည်သူတွေအများကြီးခံစားလာရမှာလို့မြင်ပါတယ်ကြာနော်
။ဟုတ်ကဲ့ဆရာဦးပေးတဲ့ကျေးဇူးပါ။ဆိုတော့အခုပြောမယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းလျှော့လာတဲ့ဥပဒေကအခုမှဟိုတစ်ခေါက်ပြန်တင်းတော့နောက်ပြန်ဆွဲတယ်ဆိုတော့သဘောမျိုးဖြစ်နေပါတယ်။ဆိုတော့ကိုအောင်မျိုးမင်းရဲ့သဘောထားကခင်ဗျာအခုပြင်မှုကြိုးစားနေတဲ့ကိစ္စလက်တွေ့မှာအကျိုးနဲ့အဖြစ်ဘယ်ဘက်ကပုံများမယ်လို့ယူဆလဲ။
ကျွန်တော်ညီငယ်တော်စီဝေးခြင်းနဲ့ညီငယ်တော်စီတန်းနေတဲ့ခြေကိုဖွဲ့စည်းပုံအခြေခံဥပဒေမှာတွေကလည်းအတိလင်းဖော်ပြထားပါတယ်။ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်အရင်ဥပဒေတွေကကျွန်တော်တို့ကတကယ့်ကိုအခြေခံလွတ်လပ်မှုနဲ့အခြေခံလူ့ခွင့်ရေးကြကြဖန်တီးပေးပါဒါတွေကိုလှုပ်ဆောင်ပေးပါလို့အစဉ်ဆက်တောင်းဆိုပါတယ်။အမှန်ဆိုရင်ကျွန်တော်တို့ရင်းနှီးကခွင့်ပြုချက်တို့ခွင့်ပြုမိန့်တို့ဒါတွေကကျွန်တော်တို့ယူစရာမလိုဘူးလို့တောင်ကျွန်တော်တို့ပြောပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်တော့အတိသေးယုံနဲ့ကျွန်တော်တို့လိုအပ်တဲ့ရဲ့ဌာနတွေတာဝန်ရှိတဲ့သူတွေကထုတ်ပေးပြီးတော့ညီညာတော်စီတန်းလက်လေသူတွေရဲ့အခွင့်အရေးကိုမထိခိုက်အောင်သူတို့ပုံမှာအန္တရာယ်မရှိအောင်ကာကွယ်ပေးတဲ့ပုံစံမျိုးပဲဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကတော့ခုနလိုမျိုးကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်ပူဇော်စိတ်တွေတင်ရမယ်လို့နောက်တစ်ခါမှဒီလိုမျိုးလှုပ်ဆောင်တဲ့နေရာမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင့်တာယာရေးသို့မဟုတ်ပြည်သူတို့ရဲ့ကိုယ်ကျင့်တရားအကျိုးကပြထန်းထားတဲ့ဥပဒေများနဲ့မဆန့်ကျင်နေဆိုရယ်စကယ်လုံးမျိုးကြီးထက်ထည့်ခြင်းကကျွန်တော်တိတ်ပြီးတော့အလားလာမကောင်းပါဘူးခင်ဗျ။တစ်ဖက်မှာလည်းကျွန်တော်တို့ကဒီအစိုးရရဲ့အချက်အလက်လေးကိုကျွန်တော်တို့သဘောပေါက်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးအခုနောက်ပိုင်းမှာဒီလိုမျိုးစုဝေးနဲ့လည်းစီတန်းနဲ့လည်းပြီးလှုပ်ဆောင်တဲ့အချိန်မှာနောက်ကိုရနေပြည်သူမြောက်ပွင့်မှုကြီးရှိတယ်။ဒါကတချို့လူတွေကငွေကြီးပေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့အရေးဟိုစေခိုင်းတဲ့ကိစ္စတွေရှိတယ်မလိုလားအပ်တဲ့အစိုးရပေါ်မှာအချက်ကိုက်မှုတွေနောက်တစ်ခါဘေးကျန်တဲ့ချက်ဖြစ်အောင်လုပ်ဆောင်နေဆိုစိုးရိမ်ချက်ကြီးကြောင့်ဒီလိုပေါ်လာတယ်ဆိုတာကိုကျွန်တော်တို့ခံမှန်းမိပါတယ်ဒါပေမဲ့ပြဿနာကပါလဲဆိုလို့ရှိရင်ကျွန်တော်တို့လက်ဆော်စီတန်းလက်လေစုဝေးခွင့်ကနိုင်ငံသားတိုင်းရဲ့အခြေခံအခွင့်အရေးဖြစ်တယ်ခုနလိုမျိုးလူတစ်စုလုံးမဟုတ်အဖွဲ့တစ်ဖွဲ့ရဲ့လုပ်ဆောင်မှုကိုကြောက်လန့်ပြီးတော့နိုင်ငံသားအားလုံးရဲ့အခြေခံအခွင့်အရေးတစ်ခုကိုထိပါတာပိတ်ပင်တာအနှောက်အယှက်ဖြစ်စေတဲ့အမိန့်မျိုးတော့မဖြစ်စင်ပါဘူး။ဒါမျိုးဖြစ်သွားပြီဆိုရင်ကျွန်တော်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုထိခိုက်တာပြီးမကဘဲနဲ့ဒီမိုကရေစီလမ်းကြောင်းနဲ့လူ့အခွင့်အရေးကိုသွားနေပါပြီဆိုပြီးကဘာကနေစောင့်ကြည့်နေတဲ့နေရာမျိုးမှာဒါတွေကထောက်ပြစရာတွေပုံမူပြီးတော့ဝေဖန်ထောက်ရှုစရာတွေဖြစ်လာတယ်။ကြည့်သူလူတို့ကိုယ်တိုင်ကလည်းငါတို့တင်ထားတဲ့အစိုးရကိုယ်တိုင်ကငါတို့ရဲ့အခြေခံအခွင့်အရေးတွေကိုပြန်လည်ပြီးတော့ထိခိုက်အောင်လှုပ်ဆောင်မိပါလားဆိုတဲ့အတွေးမျိုးဝင်သွားရင်ရှေ့ဆက်သွားပြီးတော့ကြည်သူနဲ့အစိုးရကြားမှာအယုံကြည်ကင်းမဲ့မှုတွေဖြစ်လာမယ်။တစ်ခုနဲ့တစ်ခုအပြန်အလှန်ပုတ်တိုက်မှုတွေဖြစ်သွားနိုင်တာဒါကအကျိုးဆက်တွေအများကြီးဖြစ်လာနိုင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကောမြမင်းကျေးဇူးပါဆိုတော့ဒီအခုဥပဒေပြင်ချက်ကတော့ဒီအမျိုးသားလွတ်တော်ကအတည်ပြုလိုက်တဲ့အတွက်အခုတော့ပြည်သူလွတ်တော်ထဲမှာရောက်နေပါပြီဆိုတော့ပြည်သူလွတ်တော်ထဲမှာလည်းအခြေတင်ပြောဆိုင်နေကျွန်တော်တို့ကြားနေရပါတယ်အခုဒီဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဒီလွတ်တော်ထဲမှာလူများစုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကသဘောထားကိုသိနိုင်မှုလဲကျွန်တော်တို့ဒီပြည်သူလွတ်တော်ဥပဒေကြမ်းကော်မတီဦးနေမျိုးထွန်းကိုကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဖိတ်ခေါ်ပါတယ်ဒါမှလည်းသူကအချိန်ခက်ခဲကြောင့်တိုက်ရိုက်ဆွေးနွေးမှုဖြစ်နိုင်လို့ဆိုပြီးတော့ဟိုအစီအစဉ်မတိုင်ခင်မှာပဲကျွန်တော်ကြိုပြီးမေးထားတာတချို့ရှိပါတယ်ခင်ဗျာ
အဲ့ဒီပါကကျွန်တော်မြို့သားလွတ်တော်မှာဆိုရင်ဒါကိုယ်စားလှယ်တရားဒေါက်တာမင်းမြန်နဲ့ဆိုရလိမ့်ပြီးတော့ကျွန်တော်တို့တင်တယ်ပေါ့နော်။ကျွန်တော်တို့ကတော့ဒီပုံမှာဒီစစ်တပ်နဲ့ဒီပြုပေးလိုက်တယ်ပေါ့နော်။ဒီပြုပြီးတော့ကျွန်တော်တို့ရေရောက်လာတော့ကျွန်တော်တို့ကမင်းရတင်တယ်ဆိုတာကကျွန်တော်တို့ဟိုအစီအစဉ်လာတင်တာပါဗျ။လွတ်တော်မှာပေါ့နော်။ကျွန်တော်တို့ဟိုဒီတိုင်းကိုမြို့သားလွတ်တော်တိုင်းနဲ့မဟုတ်ဘူးနော်။ကျွန်တော်တို့ပြည်ကြောင်းလဲထားတာတည်းရှိပါတယ်။ဟိုဒီနေရာမှာပေါ့ဗျာသူတို့ကျွန်တော်တို့သဘောထားကျွန်တော်တို့စီစဉ်လာတဲ့မှာလဲကျွန်တော်တို့ဒီအချက်တွေပါပါတယ်ဗျ။ပါတယ်ဆိုတာကဟိုဘာပဲပြောအခုလက်ရှိကဘောစုံအခြေခံဥပဒေပုံမှာ354မှာရှိတယ်ပေါ့နော်။အဲကျွန်တော်တို့က354နဲ့ကန့်ညီအောင်တစ်ချက်ပေါ့ဗျာ။ကန့်ညီအောင်ပြင်လိုက်တဲ့တစ်ချက်ရယ်။အဲနောက်တစ်ခုကလည်းအခုကဖြစ်နေတဲ့အဲဆန္ဒပြမှုအများစုပါလေပေါ့နော်။ကျွန်တော်တို့ကနှစ်ပတ်ဟိုသိရှိရတာလောက်ဒီကသူကလေးတွေငယ်လေးသိတာတွေရှိပါတယ်။ဟိုနောက်ကွယ်ရပြီးတော့ကျွန်တော်တို့ဟိုနိုင်ငံရေးစုပေါ့ပေါ့နော်။ဟိုဝေးကြီးစီစီကနတုံးချပြီးတော့ဆောင်ရွက်တဲ့ကိစ္စတွေရှိပါလေဗျာ။ကျွန်တော်တို့ပြင်တဲ့အပိုင်းလေးကတော့ဟိုပြောရအောင်အဲ့လောက်ပါပဲအဲလူကြီးကတော့ကျွန်တော်တို့ကဒီ အဲဒီကျွန်တော်တို့ကပြတ်သားတဲ့အနေမှာကျွန်တော်တို့အကုန်လုံးကိုလည်းပြင်လာမှာလို့လက်ရှိလူဥပဒေတိုင်းပဲကျွန်တော်တို့ဆောင်ရွက်လို့ရပါတော့ဗျာ
။ဟုတ်ကဲ့။ဟိုတခုရှိတာဆရာရဲ့ဒီဥပဒေကရှိအောင်မရှိသင့်ဘူးဆိုပြီးတချို့ကပြင်ဖို့တော့တိုက်တွန်းနေတဲ့ဥပဒေကိုအခုကပိုတင်းကျတဲ့သဘောမျိုးဖြစ်သွားတော့လူရဲ့ဒါတော့သဘောမကျကြဘူး။နောက်တစ်ခုကလည်းအခုကျွန်တော်တို့ဒီဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့ကြော်ညာလိုက်တော့မှတ်ချက်ပေးကြတဲ့လူတွေရှိပါတယ်။ဒါဒီ NLD အစိုးရလက်ထက်ကျမှဟိုဒီလိုတင်းကျတဲ့ဥပဒေဖြစ်လာတာဘာဖြစ်လို့လဲဆိုပြီးတော့ဆိုတော့အခုဒီဥပဒေကိုအခုလိုပြင်ဆင်လိုက်ခြင်းအပြင်ဒီ NLD အစိုးရရဲ့ပုံရိပ်ကူတော့ထိလိုက်မလားနိုင်လို့လားဆရာ။ဒါတွေရောဆရာတို့တက်မစင်စားကြဘူးလား။
အော်ကျွန်တော်တို့စဉ်းစားပါတယ်စဉ်းစားရဆိုတော့ကျွန်တော်တို့ပါတီဘိုင်းနေနဲ့ပုံစံလေးဘိုင်းတော့အခုကတော့ကျွန်တော်တို့ကလေအချိန်ကစားတင်တဲ့အပိုင်းကတော့ကျွန်တော်တို့ဥပဒေကျမ်းနေနဲ့ပေါ့တင်တာပေါ့နော်ပုံစံရီကလည်းပြန်လဲဆွေးနွေးပြီးတော့ပြည်ပြန်ကြောင်းလဲလာတဲ့ပုံစံမျိုးလေးစီကောင်းစီနေတာပေါ့ဗျာဒါပုံစံရီကအကွင့်ရှိပါတယ်နော်ဒါပဲဆိုဆက်ကြတဲ့နေရာပုံစံရီရဲ့အယူဆတွေကလည်းဒါမရှိနေနဲ့မရှိတင်ဘူးဆိုပြီးတော့လည်းကျွန်တော်တို့တက်လာမယ့်ပုံစံရီကလည်းရှိနေပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ကပြောချင်တာကတော့ဟိုဒါလည်းကိုယ်လည်းဟိုသိပါတယ်တောက်ကြမီဒီယာလေကျွန်တော်တို့တို့မီဒီယာလည်းဘာဖြစ်ပြောမန်ဒီယာဘက်ကတွေအကူလို့လည်းရတဲ့မီဒီယာတွေကဟိုစနားပြမှုဆိုတာလည်းအဲကျွန်တော်တို့ဟိုဒီ analysis တွေတောက်ချက်ပေါ့အဲ့ဒါဟိုကလောက်လာတာပါစနားကြတဲ့စက်ရက်တွေဆိုတာလည်းအခုဒီနေရာမှာကကျွန်တော်တို့ကလူတိုင်းကိုအခွင့်အရေးလေကျွန်တော်တို့ကမဟုတ်ပါဘူးမဆုံးဆုံးတဲ့နေရာမှာကျွန်တော်တို့အားလုံးပိတ်တင်ဖို့ဟိုစနားပြမှုဒီဥတွေကိုဒီမရှိအားလုံးအပြားတွေကိုမရှိသင့်ဘူးဆိုတာကိုကိုကျွန်တော်တို့ကဒီဆက်ပြီးတော့ပုံပုံချက်တဲ့ပုံစံမဟုတ်ပါဘူး။အဓိကကျွန်တော်နိုင်ငံမှာကဒီနေ့နိုင်ငံကြီးရဲ့ဒီမိုကရေစီနဲ့မတူတဲ့စနစ်ကလေးတွေရှိပါတယ်ဗျ။အာရှိပါတယ်။အခုတော့ဟိုဒီပစ္စုပန်နေရာမှာပါဖြစ်တဲ့ပေါ်ဒီပြေကနေပြီးတော့ကျွန်တော်ကဒီမဖြစ်မဖြစ်ဒီစံနာပြတဲ့လူတွေလည်းဒီလူတွေပဲ။အဲနောက်ကွယ်တဲ့ခိုင်ထားတဲ့ဒီလူတွေပဲပေါ့နော်။ဒါဆိုနိုင်ငံရေးချင်းချင်းကအာကျွန်တော်တို့ကဒီအစိုးရအတည့်အပေါ်မှာဘုံတော့တက်မှအဖြတ်မှောက်ဆိုတဲ့ပုံစံမျိုးတွေရှိပါတယ်။အခုကတော့သူကသူဟိုပျောကကင်းကင်းနဲ့ကိုယ်ဆန္ဒထုတ်ပေါ်တဲ့လူတယောက်ကတော့သူကတော့မြို့အများကြီးမျိုးစုံကြလို့ရပါပဲ။ဟိုဒီဆန္ဒထုတ်ပေါ်တဲ့လူတွေပုံမှာနောက်ကနေပြီးတော့ဝေးကြီးနဲ့လုံနေတဲ့စုဖွဲ့တွေတော့ကတော့သူကြိုက်ချင်မှကြိုက်မှာပေါ့။ဆန္ဒပြတဲ့လူတွေကတော့ဒီတိုင်းပါပဲ။လွတ်လွတ်ကြလို့ရပါပဲ။ဟု
တ်ကဲ့ဒါပေမဲ့အဲ့ဒါမှလည်းတချို့ကထောက်ပြကြတာရှိတာ။အဲ့လိုပေါ်နေနောက်ကနေဟိုလှုပ်ဆော်တဲ့လူတွေမတမာတဲ့နင်းနဲ့ဆန္ဒပြဖို့ကြိုးစားတဲ့ကိစ္စတွေကိုဒါတွေကတားဆီးဖို့ရည်ရွယ်တဲ့ဆိုပေမဲ့လည်းပဲတခြားတီဆဲဥပဒေနဲ့ဒီကိစ္စမျိုးတွေကိုကင်တွယ်လို့ရရဲဆိုပြီးတော့ထောက်ပြရတယ်လည်းရှိတယ်။ဆိုတော့အဲ့လိုတခြားတီဆဲဥပဒေတွေနဲ့ရောဟိုကင်တွယ်လို့မဖြစ်နိုင်ဘူးလား
။ဟုတ်ကဲ့ဟုတ်ကဲ့ဟိုတခြားတီဆဲဥပဒေနဲ့ကင်တွယ်လို့မဖြစ်နိုင်ဘူးလားဆိုတာကတော့ကျွန်တော်တို့ကဒီဆန္ဒပြမှုနဲ့ဆန်နိုဒီတော့ပါနဲ့ပြည်ဆိုင်ရကတော့ကျွန်တော်တည်တဲ့ဥပဒေကတိတ်တိကျကြီးတိတိပပမရှိတာပါဘူးဗျာ။အနာကြမှုကိုထောက်ပံ့တဲ့လူတွေကိုကျွန်တော်တို့ကဒီလိုဆောင်ရွက်ဖို့ဆိုတာပါတော့လေ။နောက်တစ်ခုကလည်းကျွန်တော်ပြင်နေဆိုတဲ့နေရာမှာလည်းခုနပြောသလိုပေါ့ဗျာ။အခုကျွန်တော်က27ပြည်လုံး MPU ငင်းငယ်ဆောင်ရွက်တဲ့မြတ်တရားစီရေးသွားနေတယ်။အခုကိစ္စငင်းငယ်နဲ့လည်းချိန်ကျတယ်ကျွန်တော်ကလူဒီမျိုးသားဒီမျိုးစီခွဲချုပ်ပါတီနဲ့ခွဲချုပ်ပါတီနေလည်းကတော့ငင်းငယ်ခွင့်ရကိုကျွန်တော်တို့သိချုပ်ပြီးသွားတာပါဗျာ။ဟိုဒါကတော့တချိန်မဖြစ်တဲ့နဲ့မဖြစ်တဲ့တိုင်းမရှိတဲ့အချိန်မှာတော့ကျွန်တော်တို့ကမရှိဘူးကျွန်တော်တို့ဆောင်ရရမှာကျွန်တော်နူးနေတဲ့ကာလာလေးတွေမှာတော့ဒီလိုမျိုးလေးခင်းတိတ်နဲ့ပုံစံမျိုးတော့ကျွန်တော်တို့ကတော့ကျွန်တော်ကိုယ်တည်းကျွန်တော်တယောက်မြင်ပါဗျာဟိုကျွန်တော်တို့ကကျွန်တော်အနေနဲ့တော့ရှိတဲ့လေလို့တော့ထင်ပါတယ်ပေါ့
ဟုတ်ကဲ့ဒါတော့ဒီဥပဒေပြင်ဆင်ရေးအာဏာရပါတီဘက်ကစဉ်းစားချက်တချို့ကိုသိနိုင်ဖို့ပြည်သူ့လွတ်တော်ဥပဒေရန်ကော်မတီကဥပဒေမျိုးထုံးကိုမေးထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာဆရာဦးပေသန်းကိုမေးချင်ပါတယ်ဟိုလက်ရှိတည်ဆဲဥပဒေနဲ့မလုံလောက်လို့ငိမ့်စုစီဥပဒေမှာပို့ပြီးတော့တိတိကျကျဖြစ်အောင်ပြင်ရတယ်လို့သူကဆိုပါတယ်ဆိုတော့မတမာတဲ့ရည်ရွယ်ချက်ရှိတဲ့သူတွေကိုဟန်တားဖို့ပဲဖြစ်ဖြစ်ဒီငိမ့်စုစီဥပဒေကိုဖြစ်ဆက်ပြင်ဆင်ဖို့ကလွယ်လို့တခြားဥပဒေတခြားနည်းလမ်းတွေမရှိတော့ဘူးလားဆရာ
အခုကကျွန်တော်တို့ကငိမ့်ဒီပြင်ဆင်ချက်တွေကိုကြည့်လိုက်တဲ့အခါမှာနော်အဲဒီစာသားတွေကအကြရေရမှုမရှိဘဲနဲ့လိုရင်းလိုတလူအတိတ်တွေဖွင့်ဆိုနိုင်တယ်ကိုမလိုရင်းထောင်ထဲကိုဆွဲသွင်းနိုင်တယ်အဲလိုဟိုစာသားမျိုးတွေနဲ့အေးမရလုထားတာကြီးအများကြီးရှိရဲ့အဲနောက်တစ်ခုကချစ်ကန်းချက်တွေဆိုတာငကိုတွေကအာဒီမှာပုံမှန်လေးမှာလဲ6ချက်တောင်မှပြထားတယ်အဲအဲဒီချက်တွေကိုဒီတင်ပြတဲ့အခါမှာပါရမယ်ပေါ့နော်နောက်ပြီးတော့ဒီလိုအပ်ချက်နဲ့ဒေတာဆိုင်ရာလိုအပ်ချက်တွေကိုကြိုတင်ပြီးတော့နှိမ့်နိုင်ပြီးတော့ဆွေးနွေးဒါလည်းရှိသေးတယ်။အဲဒီနောက်ပြီးတော့အဲ့အရာတွေကိုချိုးပေါက်လာမယ်ဆိုရင်လည်းပဲအဲဒီဆန္ဒထုတ်ဖို့မှုကိုအချိန်မရရဆိုင်ပြစ်နိုင်တဲ့အခွင့်အရေးတွေကိုလည်းအာဏာပိုင်တွေကိုပေးထားတယ်။ဒါဆန္ဒမဖော်ထုတ်ရသေးဘူး။ဆန္ဒဒီခွင့်ပြုချက်ရဖို့အကြောင်းကြားယူမှရှိသေးတယ်။ဒီလိုကိစ္စတွေမဆန့်ကျင်ရင်ဆိုပြီးတော့စာသားတွေမှာပါလာစရာအကြောင်းကိုမရှိဘူး။ဒီလိုဖြစ်လာရင်လည်းပဲဥပဒေ အချောက်ဥတွေဒီစဲဥတွေနဲ့အများကြီးအရေးကြီးလို့ရပါတယ်ဒီဥတွေကို၌ကကိုဟိုအချိန်မရေမရေရက်ကန်ပြလို့ရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့သူတို့ကဘာလို့စိုးရိမ်နေကြလဲဆိုတာကိုကျွန်တော်တို့စဉ်းစားလို့မရဘူးဒါနောက်ွယ်ကလက်မဲကြီးတွေလက်မဲကြီးတွေအဲအဲ့ဒါကတော့သူတို့ရဲ့အများအားဖြင့်ချီပဲဗျဒါဖြစ်လာတဲ့အစိုးရတွေကချင်းချီပဲဒါဟိုဘက်ကလည်းပြောနိုင်တယ်ဒီဘက်ကလည်းပြောနိုင်တယ်အခွင့်အရေးမျိုးပါအဲဒါကိုကျွန်တော်တို့ကဒီဒီလိုဖြစ်ခဲ့ရင်လည်းပေါ့နော်ကျွန်တော်ဆန္ဒပေါ်တမှုဥပဒေနဲ့အညီငင်းချတာလုပ်ရတာဖြစ်လို့ဟိုဘာမှဟိုနောက်ကွယ်လက်မဲကြီးဘာပဲလုပ်လို့ဒီဥပဒေအတိုင်းငင်းချတာဆန္ဒထုတ်ပေါ်ရမှာဖြစ်လို့ဘာမှစိုးရိမ်စရာမလိုဘူးနောက်တစ်ချက်တင်ပြချင်တာကဒီအချက်တွေမပြည့်စုံဘူးဒါမှမဟုတ်လွင်မနေတယ်ဆိုရင်ခွင့်ပြုချက်တင်တဲ့လူကိုခေါ်ပြီးတော့ညှိနှိုင်းလို့ရတယ်နောက်ဆုံးခွင့်ပြုချက်မပြုနိုင်ဘူးဆိုရင်တောင်မှအထိပ္ပယ်ရှိအောင်မယ်အခုတော့ချုပ်ပေးလိုက်တယ်ပေါ့ဗျာနော်ဒီအခွင့်အရေးကြီးအချက်လက်တွေမပြည့်စုံဘူးလွဲမနေတယ်ဆိုပြီးတော့ခွင့်ပြုပေးလိုက်တယ်အဲ့မှာဆန္ဒဖော်ထုတ်ပြီးဆန္ဒဖော်ထုတ်တဲ့အခါမှာအဲ့ဒါတွေကိုပြန်ပြီးတော့ဒါမယိုးသားတဖို့နဲ့မမှန်မကန်ဖော်ပြပါတယ်ဆိုပြီးတော့ငွေထောင်တန်းတစ်နှစ်ငွေတန်းတစ်သိန်းချမှတ်နိုင်တယ်ဆိုပြီးတော့ဥပဒေမှာပြတ်ထားထားတာရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ပြောချင်တာကတော့ကျွန်တော်ဒီဥပဒေနဲ့ကိုအချိန်မရေအရေးကြီးလို့ရပါတယ်အဲဒီဥပဒေကိုဖြေလျှော့ရမယ့်အစားဒီလိုတင်းကြပ်ခြင်းအားဖြင့်ကျွန်တော်တို့ကဒီအခွင့်အရေးတွေကိုပြည်သူတွေဆုံးရှုံးသွားတယ်အဲဒီလိုဖြစ်အောင်လည်းပဲအဲဒီဥတွေကိုတမင်ပြတ်ထားတယ်ဥပမာဆိုတော့ဗျာကျွန်တော်တို့ဒီဟာမှာဆန္ဒဖော်ထုတ်တဲ့အခါမှာနောက်ကလူတွေငွေကြေးထောက်ပံ့တာတို့ပြည်စီထောက်ပံ့တာတို့အဲ့ဒါတွေကိုအရေးကြီးမှုလို့ဖော်ထားတယ်ပြီးတော့အဲ့ဒီထဲမှာကျွန်တော်တို့ကတက်ကလူတွေနော်အလန်ချူတွေချစ်ပြီးထက်ပေးလိုက်မယ်ဆိုရင်အဲတို့ဆွဲပြီးတော့မင်းတို့ဘလို့ဘယ်သူကထောက်ပံ့လဲဘယ်လောက်ထောက်ပံ့လဲဆိုတော့အဲ့ဒါပြတ်နာပဲပေါ့နော်တစ်ဖက်ကတစ်ဖက်အများကြီးကျွန်တော်ဟိုအတိုက်ခိုက်လုပ်လို့ရတယ်အံရပြုလို့ရတယ်အဲ့ဒါမျိုးမရေမရာပဲနဲ့တက်နာပို့ပြီးတော့ဖြစ်လာနိုင်တယ်မို့လို့ကျွန်တော်ဒီဥပဒေနဲ့ပတ်သက်လာရင်အဲဒီလိုအရင်အစိုးရတွေလို့အရင်အစိုးရတွေညီနေတဲ့အတိုင်းပဲအဲကျွန်တော် mindset ကိုဟိုမပြောင်းဘူးဆိုရင်တော့ဒါကျွန်တော်အရင်ကပြောတယ်ပေါ့ဗျာပြောစကုံရှိတယ်လို့ပေါ့နော်တကားကိုဖွင့်ရင်လေအောင်လေတာဝင်လာနိုင်တယ်လို့ရှင်းရင်လည်းဝင်လာမှာပဲဆိုတယ်လို့ပေါ့နော်အစိုးရတွေကိုကြိုတင်တွေးပြီးတော့ကောင်းတာတွေကိုကျွန်တော်လက်လက်ဆုံးရှုံးပါမယ်ဆိုရင်ဒါကတော့1-1ပြပဲလို့ကျွန်တော်မြင်ပါတယ်ဗျာနော
်ဟုတ်ကဲ့ဆရာဦးပေးတဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်သူတို့လည်းအလှည့်ပေးကြပါတယ်အရင်ဆုံးတူကတော့မြန်မာနိုင်ငံဦးစိုးဝေပါဦးစိုးဝေရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆက်ပွဲမှာဆက်ပွဲမှာတဲ့နောက်ပွဲမှာလူတွေအုံနေလို့ဒီဥပဒေကိုပြဋ္ဌာန်းတူးချက်ပြင်ဆင်မှုဖြစ်လာတယ်လို့ကျွန်တော်နားလေတယ်ဒါလည်းဆိုတော့ရွတ်နေတဲ့မျိုးယူတကောင်ကြောင့်ယူရတူရမိအောင်ကြာကြာနေတာကိုကျွန်တော်ပြောမယ်ဗျာဒီဆန္ဒပြခြင်းဆိုတာငြင်းချမ်းသောဆန္ဒပြခြင်းဆိုတာကအပေဥပဒေအရခွင့်ပြုပြီးဖြစ်စေခွင့်ပြုပြီးဖြစ်စေပေါ့နော်လူသားတိုင်းလူသားတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်နော်ဒါ ው လဲဟို1988အရေးတော်ဘုံကြီးကသင်ကြားခဲ့ပြီဖြစ်လို့အထူးရှင်းပြကြရမလို့ပါဘူးနော်တိုးတော့ဒီဆန္ဒပြခြင်းဆိုတာမှာပေါ့စေတနာမှန်ကစေတနာမှန်ကမဟုတ်ဉာဏ်ကြီးကြီးဒီကမှမှန်လို့ရှိရင်လွတ်ရလဲမှန်မှမဟုတ်တဲ့အတွက်ကျွန်တော်တို့ကောင်းကျိုးရလက်ဖြစ်မှာမဟုတ်ဘဲနဲ့ဆိုးကျိုးတွေသာဖြစ်လာနိုင်တယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ဟိုတာရကတစ်ခုလေးကျွန်တော်ပြောပြပါမယ်။ဟိုလွန်ခဲ့တဲ့2000လောက်ကပေါ့ကျွန်တော်ဂျေယူဆန်တွေကဒီခရစ်တော်ကိုမလိုမုန်းတာရှိတဲ့ပုဂ္ဂိုလ်တွေက prophet ဆိုတဲ့ပုဂ္ဂိုလ်တွေကအင်္ဂါပိုင်းလေးကိုဒီခရစ်တော်ကိုအရေးယူဖို့တရားစွဲတယ်ပေါ့ဗျာ။အဲ့ဒါမှတရားယုံမှအဲ့ prophet တရားပဲတရားသစ်နေတဲ့အခါမှာတရားသူကြီးကဘာမှအတိချာလို့မရတဲ့ခရစ်တော်ကိုစွန့်အပ်ဆဲတဲ့အချိန်မှာအဲဘာလဲဆိုလို့ရှိရင်တုံးတဲ့အမတန်ရိုးသားတဲ့သူရိုးတဲ့တုံးတဲ့အတဲ့သူတွေကိုတစ်ဖက်နဲ့စီရင်ထားတာကိုပြောဖတ်တယ်ရတရားရုံးကဝိုင်းဝန်းပြီးတော့ခရစ်တော်ကိုတတ်ပြဖို့တောင်းဆိုတော့ဘာမှအပြစ်မရှိတဲ့ခရစ်တော်ကလောကတိုင်းမှာအသက်ဆုံးသွားတယ
်ဟုတ်ကဲ့ဆိုတော့ဆိုးဝေးကျွန်တော် channel လေးလည်းလှည့်ပေးခြင်းပါတယ်ဆိုးဝေးဟိုကျော်ဆွေးဝေးဆွေးနွေးပြတာကျေးဇူးပါကျွန်တော်နောက်တူကတော့ဒီမော်လိုက်ကဦးချအောင်ပါခင်ဗျာဦးချအောင်သဘောထားလဲလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီနေ့ဒီဥပဒေနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဆွေးနွေးရရင်ကတော့ဒီလူကြီးရဲ့ဌာနထုတ်ဖော်မှုကွန်းကိုလေလံတကြီးမဖြစ်မအောင်ပြင်ဆင်ထားရှိထားတယ်လို့မြင်ပါတယ်ဟုတ်ကဲ့ကြောင့်မို့ဒီဥပဒေထုတ်မှာကိုပြင်ဆင်တာတော့ကောင်းသိပြီးမို့ပြည့်ဖြစ်တာတော့ကောင်းဒီနေ့လေကျွန်တော်အမိနဲ့တော့ညမှာပါခင်ဗျာ။ညလည်းမနေ့ဆက်ပါဘူး
။ဟုတ်ကဲ့ဦးချောင်းရေ။ဟုတ်ကဲ့ဆွနေပြကျေးဇူးပါ။ကျွန်တော်နောက်တူကတော့ဟိုစလိုက်ပွေကုန်းပါမြန်မာနိုင်ငံရပါပဲ။စလိုက်ပွေကုန်းရဲ့သဘောထားလည်းဆွနေလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီစေဥပဒေနဲ့ပတ်သက်ပြီးတော့မှသူတို့တရားဥပဒေစိုးမိုးကြီးတော့မလုံနိုင်သေးပဲနဲ့ဥပဒေကထပ်ပြီးတော့မှပြင်ဆင်လိုက်ပြဋ္ဌာန်းနေလိုက်။ဒ ပါမှာလဲအစိုးမကြီးမရှိဘူးဆိုရင်အလကားပါပဲအဲ့တော့ဒီဥစ္စာငင်းစစ်စီဥပဒေကတော့ဟိုပါလဲအဲတို့ဟိုတိုက်တူပြီးသားတွေအားလုံးနဲ့တက်ဆိုင်တဲ့ဥစ္စာကျွန်တော်ပြန်စဉ်းစားမြင်ဆိုရင်တော့တချိန်ချိန်မှာအန်ဒီဒီကကျွန်တော်တို့ကအာဏာရနေမှာမဟုတ်ဘူးတကယ်လို့မြတ်မကောင်းတဲ့အုပ်ချုပ်ကြီးဟိုဟိုပါလဲတမရတို့နောက်ပြီးတော့မကောင်းတဲ့အစိုးရဖွဲ့နဲ့ကျွန်တော်တို့ဂျုံတဲ့အချိန်မှ ဖြစ်နေနိုင်တဲ့ဥပဒေတွေဖြစ်တဲ့အတွက်ညီစီမှာကြတော့ကျွန်တော်တို့စီမှာပဲမြောက်ဥပြန်ထည့်မလားလို့ဘာလို့လဲဆိုရင်တော့ဆန္ဒပြတယ်ဆိုတာငွေနဲ့ဆွေးဆောင်ပြီးတော့ပြခိုင်းတယ်ရှိနိုင်ပါတယ်တုတ်တော့ဘလို့ပဲလုပ်နေပါစေပြည်သူလူထုဟိုစိတ်ပါလေပါမပါတဲ့ဥစ္စာတော့သူ့အတူပြုတ်သွားမှာပါအဲ့တော့ NAD ကနည်းနည်းဆိုစီလုံးတလားလို့အဲ့လိုပဲမြင်နေက
ြ။ဟုတ်ကဲ့ကိုစလိုင်းပွေကိုဆွနေရကျေးဇူးပါကျွန်တော်တို့ဒီဆွနေဝတ်တော့ကိုအီးမေးလ်တွေ Facebook တွေကနေမှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်။ဒါဟိုတချို့တော့စုမဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါရှင်ခင်မောင်လွင်းဆိုတဲ့အကောင့်နဲ့ NLD ဆိုရအနေနဲ့မဲဆန္ဒရှင်တွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုလေးစားရမယ်။ဆန္ဒပြတာကိုကြောက်စရာမလိုပါ။ NLD ဆိုရသည်မဲဆန္ဒရှင်လူလူရဲ့အခွင့်အရေးကိုမလေးစားရရောက်သည်လူလူကိုကြောက်သောအာဏာရှင်အစိုးရဆန္ဒသည်ဥပဒေနဲ့လူလူအခွင့်အရေးကိုထိပါလာသည်လို့ရေးထားပါတယ်။တင်ထွန်းအောင်ဆိုတဲ့အကောင့်ကတော့ဦးသိန်းစိန်လက်ထက်တုန်းကဒီလိုသာလုပ်ကြည့်ပါလား။လူခွေချိုးပေါက်တာဘာညာနဲ့ကိုယ့်လက်ကြတော့တဲကြောက်တက်ကြပါလားအမတ်မင်းတို့ရဲ့လို့ရေးထားပါတယ်။တန်းအေးဆိုတဲ့အကောင့်ကတော့ဦးသိန်းစိန်လက်ထက်တုန်းကအကြောင်းမျိုးမျိုးနဲ့ဆန္ဒဖော်ထုတ်တဲ့နေရာမှာပြည်သူတွေယုံကြည်မှုရတဲ့အဖွဲ့တွေကိုပြည်သူတွေကတောက်ရည်နဲ့အစဉ်ပြေတဲ့စားစရာတွေပေးကြပါတယ်။အခုလောက်ပွဲမများဘူးလို့ထင်ပါတယ်။အဲ့ဒီတုန်းကလက်ပတ်နီတွေနဲ့နှိမ်နှင်းခဲ့တာလဲဝက်ဝက်ကွဲပါ။အခုအစိုးရလက်ထက်ကြတော့ထောက်ခံပွဲတွေအများကြီးလှုပ်လာပြီးနေထွက်ပါပေးတယ်ဆိုတာကတော့ငင်းမရဘူးလို့ထင်ပါတယ်။ဒီပွဲတွေကိုအချိန်ကုန်လူပယ်မှန်းခံပြီးလက်ရအောင်လဲလူထုကစိတ်ဝင်စားမှုမရှိပါဘူး။အခုဥပဒေချမ်းမှာပါတဲ့ပုံမှန်၁၈ပြဋ္ဌာန်းချက်ကမြန်မာစာတက်တဲ့သူတိုင်းနားလည်နိုင်ပါတယ်။ခွင်းစာလှုံ့ဆော်ခြင်း၊သွေးဆောင်ခြင်း၊ဖျားယောင်းခြင်းလို့ပါပါတယ်ရှင့်။အဲ့လိုရေးထားပါတယ်ကိုအောင်လင်းဦးရေ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်စာတစ်စာကတော့ဂုံမျိုးတစ်ကဥလာထွန်းရဲ့စာပါ။သူကတော့လွတ်တော်ဥက္ထာနဲ့တက်မတော်အပြိုင်နွဲပင်နေများလဲကွဲအမျိုးသားလွတ်တော်တွေကပွဲဆိုပြီးဆိုရဲကောင်းစဉ်ဒါကတော့မီဒီယာသစ်ဖရန်တီးယားရဲ့ငင်းစုစီထိုးချက်ပြင်ဆင်အမျိုးသားလွတ်တော်လှုံ့ဆော်နေပုံသတင်းကောင်းစီပါတဲ့တကယ်တမ်းကတော့တစ်ဖက်အာဏာပိုင်တွေဦးစီးလုပ်တဲ့ဆန္ဒပြပွဲကိုတန်ရားနဲ့ထိ ंछ ုပ်ချင်တာလား CSU နဲ့ပြည်သူလူထုကကိုတင်တဲ့အစိုးရကိုထိ ंछ ုပ်ကတ်တန့်ခြင်းလို့ပဲလားမရှင်းပါဘူးတဲ့ကြားကောင်ဖွင့်စကားနဲ့ဆက်လာတဲ့ပြင်ဆင်ချက်ဥပဒေကတော့မကောင်းတာအမှန်ပါတဲ့ဘယ်လိုပဲဖြစ်ဖြစ်ပြည်သူတွေကစနစ်တကျငြင်းရဲစွာဆန္ဒပြတတ်နေပါပြီတဲ့ဒီမိုကရေစီကိုအမှန်ဥတီတယ်ဆိုရင်ပြည်သူအခြေခံလွတ်လပ်ခွင့်တွေကိုချက်ထွင်ပေးရမှာပါတဲ့အခုကတော့တိုးတိုးပြီးတော့ချုပ်ချယ်လာနေတာရှင်းနေပါတယ်တဲ့စစ်ဆိုးရပြောတဲ့စည်းကမ်းပြည့်ဝတဲ့ဒီမိုကရေစီကိုတန်ရောင်လိုက်ထင်ရနေတာလားတန်နေရဖြစ်เสียပါတဲ့အခုကိစ္စကတော့ကြည့်မကောင်းပါဘူးဗျာတဲ့အာဏာမရခင်ကတမျိုးကိုအာဏာရလာတော့တမျိုးမလုပ်သင့်ဘူးထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတော်တော်ရှင်ရဲ့စာရင်မှာတော့ဥပဒေပြင်ဆင်ချက်ကြောင့်စိတ်ပြည့်တဲ့သဘောထားအများစုကိုတွေ့ရပါတယ်ဒါနဲ့ပတ်သက်လို့ဒီဥပဒေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်လို့အရင်သမ္မတဦးသိန်းစိန်လက်ထက်မှာပြန်ကြားရေးတာဝန်ယူခဲ့ပြီးတော့ဦးရထွတ်ကလည်းသူ့ Facebook စာမျက်နှာမှာစာရှည်ကြီးတစ်ကြောင်နဲ့ဝေဖန်စာရေးတာလည်းတွေ့ပါတယ်သူ့ထဲမှာဒီအချက်တစ်ချက်ကတော့ဒီပြင်ဆင်ချက်ထဲမှာလူလူကောက်ချက်ဆွနိုင်တဲ့ရေပြူရဆန်တဲ့ပြဋ္ဌာန်းချက်တွေပါနေရဆိုပြီးတော့ထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးပေသံအခုပြင်ဆင်ချက်ရဆန္ဒပြတဲ့လူတွေကိုဟိုပြင်ဆင်ချက်အရာဆိုရင်ပေါ့လေဆန္ဒပြတဲ့လူတွေကိုတာမယူသသကုညီတာတွေပါလုတဲ့လူတွေအပေါ်မှာရောအေးအေးယူခံရနိုင်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်တဲ့အနေမျိုးတွေရှိနေလားဆရာ
ဟုတ်ကဲ့ ਨੇ ချိပါတယ်ခင်ဗျအဲ့ဒါကတော့ဒီအခန်းကနေ့ပြင်လူပြည့်အောင်ခါမှာပေါ့နော်ပုံမှန်ဆွေးရှိကိုအစ်စ်ပြန်ပြီးတော့ဖြစ်ဆွေးရေးဆွေးထားတာပါအဲ့ဒီမှာဘယ်လိုဆိုလဲဆိုတော့ဒီသူမဆိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ဒီတို့ဒီတို့အချင်းကိုချင်းတရားကိုပြတ်ပြားစေရန်အကြံဖြင့်ဖြစ်စီတို့တို့ပြတ်ပြားတာအခြေအနေကိုတည်ရရန်ဖြစ်စီငွေတို့မဟုတ်ပစ္စည်းကိုတော့လည်းကောင်းတခြားနည်းလမ်းတစ်ခုခုကိုတော့လည်းကောင်းအတုံးပြည့်လူတူဟာငင်းချမ်းသာစုဝေးခြင်းနဲ့ငင်းချမ်းသာစီတန်းဆဲလေခြင်းပြုအောင်စုံစော်ခြင်းသွေးဆောင်ခြင်းတို့မဟုတ်တိတ်တွင်းခြင်းပြုကြောင်းပြမှုချင်းချားရင်နှစ်နှစ်တည်းမပေါ်တော့ထောင်တန်းဆိုပြီးတော့ပြောထားတယ်။အဲဒါကြောင့်လူတူတယောက်ကိုကျွန်တော်တို့ကဟိုဆန္ဒပေါ်ထုတ်မယ်ဆိုတော့တယောက်တယောက်စီးယုံရတာပဲလေတိတ်တွန်းရတာပဲ။အဲအဲ့ဒါမျိုးတော့တဲ့သဘောလည်းမဟုတ်ဘူး။စူပူမှုကိုဖြစ်ပေါ်စေအောင်လို့လည်းမဟုတ်ဘူး။ဒီလိုရဲ့ရေချက်တစ်ခုနဲ့အစိုးရကိုတာဝန်ပေးတာမချိနဲ့တဲ့လူတွေကိုဆန္ဒထုတ်ပေါ်တာကိုယ်တို့ရဲ့မပြေလည်တဲ့အကြောင်းအရာကိုအစိုးရကိုသိနေရှင်းတာ။အဲဒါကြောင့်ဒီရေချက်နဲ့ဒီဥပဒေကိုတတ်ထမ်းခဲ့တာဖြစ်ပါတယ်။အဲဒါစူပူအောင်လုပ်တာမဟုတ်ဘူး။စူပူအောင်လုပ်ဖို့ရေချက်လည်းမဟုတ်ဘူး။ဒီဥပဒေအရကျွန်တော်တို့ကလမ်းပေါ်ကိုငင်းချမ်းသာစီတန်းလက်လည်းမယ်စူဝဲမယ်အဲ့ဒါကိုပဲအခွင့်အရေးရတာပါတခြားဘာမှစူပေါ်အောင်လုပ်လို့မရဘူးဥပဒေအတင်းကြအကုန်လုံးပြစ်တာနဲ့ထိန်းထားတာပါအဲ့ဒါကိုကျွန်တော်တို့ကဒီဥပဒေကြောင့်เนาะကျွန်တော်တို့ပို့ပြီးတော့ ော်ဒီဥပဒေကိုမပြတ်ထားရင်ပို့ပြီးတော့ဟိုစုပမှုရဲ့အရှင်တွေဖြစ်လာနိုင်တယ်အဲဒီလိုလှုပ်ဆောင်ချက်ကြောင့်ဥပဒေကပြည့်ရင်းသားနိုင်တယ်အဲမတော်မတရားတွေဖြစ်လာနိုင်ရဆိုတော့အဲဒါစိုးရိမ်မှုဟာတစ်ဖက်သက်စိုးရိမ်မှုပဲဖြစ်ပါတယ်ဒီလူတွေကတော့မိမိရဲ့ဆန္ဒကိုအဲသူတို့ဖြစ်စင်နေတာတွေကိုထုတ်ပေါ်မှာပဲဒါကိုအစိုးရကကြက်တဲ့ပြည်အောင်လုပ်တယ်လို့မယူဆတဲ့ဘူးအဲအဲ့ဒါဆိုရင်အရင်အစိုးရတွေရဲ့အဘောဓာအတိုင်း mindset အတိုင်းဖြစ်သွားလိမ့်မယ်နောက်ဒီဥပဒေကိုပြတ်ဆန်းခြင်းဟာဒီရေဝူရဆန်တဲ့ကလုံးတွေပါပေါ့နော်ကျွန်တော်တို့ဟိုတယောက်ယောက်ကိုတယောက်ယောက်ရှင်းရုံးရဆိုရင်ပဲပြောတယ်ဆိုရင်ပဲဒါဒီပေါ်မှာအကျုံးဝင်သွားပါလေကြာအဲအဲ့ဒါကြောင့်ကိုတအားကိုကြောက်ဖို့ကောင်းတဲ့ဥပဒေမျိုးဖြစ်တယ်တအားကိုလိုရာကိုဆွဲပြီးရမယ်ရှာပြီးတော့လူတယောက်ကိုအပြစ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်တယ်ဒါကြောင့်ဒီဥပဒေကိုကျွန်တော်တို့ကန့်ကွက်နေရတာပါ
โอเคเจซูว่าสรุปที่ឧបเรภิเศษချက်ကတော့အမျိုးသားလွတ်တော်အတီးပြုလို့ပြည်သူလွတ်တော်မှာရောက်နေပါလေလွတ်တော်ထဲမှာဒီအများစုက NLD ကတင်ထားတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒီအတီးပြုနိုင်မဲ့အခွင့်အလမ်းကလည်းများနေပါလေဆိုတော့တကယ်လို့မျက်မဖြစ်မနေပြင်မယ်ဆိုရင်လေဒီဥတွေမှာဟိုဘလို့ပြင်သင့်ဖြတ်သင့်တဲ့အချက်တွေရှိမလဲကိုအောင်မျိုးမင်းဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ឧបေတစ်ခုကိုကြည့်မယ်ဆိုရင်ဒီဥတွေကတကယ်လူအလားမလူအလားဆိုတဲ့အချက်နဲ့ပထမအဆုံးတိုင်းတာဖို့လိုအပ်ပါလေဒီအမျိုးကကျွန်တော်တို့လူတစုကိုကောဒါတားစီကျင်းနေကြီးဝဲကျင်းကြောက်လူအလုံးရဲ့အခြေခံကိုထိခိုက်တာမျိုးဒါကိုပထမဆုံးသုံးသပ်ဖို့လိုအပ်တယ်။နောက်တစ်ခုကဒါမျိုးလှုပ်ဆောင်ခြင်းကအမှန်တကယ်ရောအကျိုးရှိရလား။ဒီကဲလိုမျိုးလှုပ်ဆောင်လိုက်တဲ့အတွက်အနာထက်စေးပူပြီးတော့လေးတယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတဲ့အချက်ဒီနဲ့လဲဖြစ်တဲ့အခါမှာကျွန်တော်တို့အလကားအကျိုးမရှိပါဘူး။နောက်တစ်ခုကတော့တကယ်တမ်းလှုပ်ဆောင်တဲ့ချိန်မှာကြာခံတဲ့အချက်ဒီကလက်တွေ့ကြကြကျင့်သုံးနိုင်လားဒီချက်နဲ့တိုင်းတာဘူးလိုအပ်ပါတယ်အခုဒီထဲမှာကြည့်မယ်ဆိုရင်ခုနပြောသလိုကျွန်တော်တို့ကငွေကြေးဆိုင်တဲ့မှုတွေကိုလုပ်ရမယ်တခါတည်းကျွန်တော်တို့မှာငွေကြေးဆိုင်တဲ့မှုကဟိုသူများပေးတာမဟုတ်ပြကိုယ့်ဘက်ကိုရှိသလောက်တစ်ဖွဲ့နှစ်ဖွဲ့ပူးပေါင်းပြီးတော့တော့ကြားသမျှချစ်ချုပ်ပြီးတော့လှုပ်ဆောင်တဲ့အရာမျိုးတကယ်တမ်းကျကျွန်တော်တို့ကအဲ့လိုမျိုးဟာတွေကိုစီးရင်တင်ရမယ်ဆိုပြဿနာအများကြီးရှိနိုင်တယ်နောက်တစ်ခါဒါဒီကိုကျွန်တော်တို့ထိန်းချုပ်မယ်ဆိုပြန်ပြီးချင်းလူတူကကြောက်လန့်သွားတယ်ဘာကြောင့်ကြောက်လန့်လဲဆိုခုနပြောတဲ့ဟိုအရင်ကကျေပြန့်တဲ့အဓိပ္ပာယ်ဖြစ်နေတယ်။နိုင်ငံတော်ရဲ့လုံခြုံရေးတို့တရားဥပဒေစိုးမိုးရေးတို့ခုနလည်းကျွတ်သွားပါပြီ။အဲ့ဒါတွေကိုဘယ်သူဆုံးဖြတ်မှာလဲ။ဆုံးဖြတ်မယ်ဆိုရင်တော့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့သူကနေပဲဒါကတော့နိုင်ငံရေးလုံခြုံရေးထိတယ်။ဒါကတော့တရားဥပဒေစိုးမိုးရေးထိတယ်ဆိုပြီးတော့သူ့ရဲ့စဉ်းစားစီမီတုံတရားနဲ့လှုပ်ဆောင်မယ်
။အဲ့ဒီကအော်မျိုးမင်းကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ဒီလောက်နဲ့ပဲရက်ချင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့ကော်မျိုးမင်းဦးဖေးသန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးမှတ်ချက်ပေးရတဲ့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်တင်ဆက်သူကိုအောင်လွင်နဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်ပေးခဲ့တဲ့စနေညတဲ့လေးလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတစ်လှည့်ပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတာမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တိုးစီးချက်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက် EU ဥရောပသမဂ္ဂနဲ့ဂျပန်ကုန်သွယ်ရေးထိပ်တန်းခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးခွန်စနစ်တစ်ကြောင့်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမလားဆိုပြီးစိုးရိမ်နေကြချိန်မှာပဲ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးနဲ့ဂျပန်ကုန်သွယ်ရေးစီးပွားရေးနဲ့စက်မှုလုပ်ငန်းများဆိုင်ရာဝန်ကြီးတို့ဒီကနေ့တွေ့ဆုံနေကြတာပါ။အမေရိကန်အနေနဲ့သွင်းကုန်အခွန်တိုးစီးချက်ဖို့ဆုံးဖြတ်ပေးမယ်လေကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုချွင်းချက်အနေနဲ့ကင်းလွတ်ခွင့်ပေးထားသလိုဥရောပသမဂ္ဂအနေနဲ့လည်းအဲ့လိုအခွင့်အရေးမျိုးရမလားဆိုတာကို EU ဘက်ကသိချင်နေတာပါထိုင်းစစ်ဆိုရအနေနဲ့ဒီနှစ်တွင်ရွေးကောက်ပွဲကျင်းပပြီးဖို့ဘန်ကောက်မြို့မှာလူ300လောက်ဒီကနေ့ဆန္ဒပြကြပါရယ်ရွေးကောက်ပွဲကျင်းပပြီးမယ်လို့စစ်ဆိုရကအရင်ကအချင်းချင်းဂရိတွေပေးခဲ့သလိုအခုနောက်ဆုံးမှလည်းဒီနှစ်နိုဝင်ဘာမှာကျင်းပပြီးမယ်လို့ပြောထားပေမဲ့ထမန်ရွှေဆိုင်တာကြောင့်ဘန်ကောက်မြို့ကတက္ကသိုလ်ကျောင်းဝင်းအတွင်ဆန္ဒပြခဲ့ကြတာပါ2014ခုနှစ်ကဒီမိုကရေစီဆိုတာစီကနေအာဏာသိမ်းခဲ့တဲ့ဝန်ကြီးချုပ်ပရယုတ်ချန်ဝန်ချာကအကြောင်းမျိုးစုံပြပြီးတော့ရွေးကောက်ပွဲကျင်းပဖို့ရက်ကိုတဖြည်းဖြည်းရွှေဆိုင်လာခဲ့တာပါခင်ဗျာဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကဒုစရိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာခက်မြမြန်ဆောင်ရွက်နိုင်ဖို့ဖိလစ်ပိုင်ရဲတပ်ဖွဲ့အကြီးအကဲတို့ကိုစင်ကောက်ကွင်းအာနာပီရတဲ့အမိန့်ကြေညာချက်ကိုဒီကနေ့လက်မှတ်ရေးထိုးအတည်ပြုပေးခဲ့တယ်လို့သမ္မတပြောခွင့်ရကပြောပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Zubel Edair ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်တွေကိုတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49 50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.